Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ28ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညကျမရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရရန်နိုင်နဲ့ကျမနင်္ဂလာတို့ပြောပြမှာပါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာလူရှုပ်တဲ့လမ်းဆောင်တစ်ခုအတွင်းကားတစ်စင်းနဲ့ပုံခွဲတက်ခတ်မှုမှာဘုံခွဲတက်ခတ်ခဲ့တာကြောင့်တိုက်ဆုံးသူ86ဦးထပ်မံရှိသွားပါပြီယူကရိန်းတာဝန်ရှိသူတွေနဲ့ရုရှားလိုလာတဲ့ခွတ်တော်ရေးသမားတွေထိန်းချုပ်ထားတဲ့အကျဉ်းသားတွေကိုနိုင်ငံအရှေ့ပိုင်းမှာမနက်ဖြန်လဲလဲဖို့သဘောတူခဲ့ကြပါတယ်ကုလသမဂ္ဂလုပ်ငန်းတွေလက်ပတ်ဖို့တောက်ချာနေကအတည်ပြုလိုက်တဲ့ဒေါ်လာ3 ဘီလီယံကျော်တဲ့မှာပထမဆုံးအကြိမ်ဖြစ်မြန်မာနဲ့ဆီးရီးယားနိုင်ငံတွင်ကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေစုံစမ်းဖို့အသုံးစည်တွေပါဝင်လာပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံးမို့
ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့မကြခင်ရက်ပိုင်းမှာပဲကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံထဲမှာဒီပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုဒီအပြစ်ခတ်ရဲစဲရေးကြိုးပမ်းမှုတွေကဘလောက်များခီးပေါက်နေပါသလဲ။နောက် NND အစိုးရအပေါ်သုံးသက်ချက်ကရောဘယ်လိုရှိပါသလဲ။မြန
်မာတို့အစိုးရအနေနဲ့ကတော့ဒီကျွန်တော်တို့2019ခုနှစ်မှာကမန္တလေးဆောင်ရဲ့နိုင်ငံတောင်းယူတောင်းခမှုအပြုရှိကြတာကျွန်တော်တို့မှအမြဲတမ်းဟာကျွန်တော်သိရတာပေါ့ဗျာ။
တိုင်းရင်းသားလူငယ်တွေရဲ့သုံးသက်ချက်အမြင်တချို့ကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်ရှင်။နောက်စနေညတိုင်းပတ်စဉ်ထုတ်လွှင့်ပေးနေကြတို့အတန်းအစီအစဉ်မှာလည်းတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးမှာပါ။စနေညဒေးလေးလိုက်အစီအစဉ်မှာတော့2019ခုနှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီရင်ငြိမ်းချမ်းရေးအဖြစ်ခက်ရစေးအခြေအနေတွေကိုပြန်ပြီးတော့သုံးသက်ကြမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအနောက်တောင်ပိုင်းကလူရှုပ်တဲ့လမ်းဆောင်တစ်ခုမှာကားတစ်စင်းနဲ့ဘုံကွဲတက်ခတ်မှုအတွင်းသေဆုံးသူ86ဦးထပ်မံရှိပြီးတော့ဒဏ်ရာရသူအတော်များတယ်လို့အာမင်လှူနာတည်ရင်ဌာနကပြောပါရယ်သေဆုံးသူအယောက်90ထပ်မံရှိနေပြီလို့တော့အစိုးရတာဝန်ရှိသူတွေကပြောဆိုထားတဲ့အတွက်သေဆုံးသူရေအတွက်တိုးလာမဲ့ပုံရှိနေပါရယ်အဖကိုရီမြို့ကလာတဲ့ကားရီအဝင်ထွက်လုပ်တဲ့လမ်းဆောင်ကလုံခြုံရေးဂိတ်အနီးမှာကားတစ်စင်းဘုံခွဲတက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေ့သူတွေကပြောပါရယ်အခုပောက်ကွဲသွားတဲ့ကားကထရက်ကားတစ်စင်းဖြစ်တယ်လို့လည်းတာဝန်ရှိသူတယောက်ကအတည်ပြုပါရယ်ပောက်ကွဲရေးပစ္စည်းတွေပြည့်တင်ထားတဲ့အဲ့ဒီထရက်ကားကလမ်းကျေးကောက်တဲ့ဂိတ်ကိုဦးတည်တက်ခဲ့တာဖြစ်တယ်လို့လည်းအစောပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာပြောထားပါရယ်အခင်းဖြစ်တဲ့နေရာတစ်ခုလုံးမှာတေဆုံသွားတဲ့လူတွေနဲ့ခနာကိုအစိတ်ပိုင်းတွေပြန့်ကျဲနေတာကိုတွေ့ရတယ်လို့လည်းမျက်မြင်သက်သေသူက VOA ကိုပြောပါရယ်တီတက်ခဲမှုအတွက်ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုရမှရှိသေးပါဘူး။ဒါပေမဲ့လည်းအယ်ခိုင်ဒါအကြမ်းဖက်အုပ်စုနဲ့ဆက်ဆံနေတဲ့အယ်ရှာဘတ်အဖွဲ့ကတော့အလားတူတက်ခဲမှုမျိုးတွေအရင်ကလုပ်ခဲ့ဖူးပါတယ်
။အမေရိကန်ပြည်ထောင်စုဟဝါယီပြည်နယ်ကဝါယီကျွန်းရဲ့တောင်ထိပ်မှာရဟတ်ရင်တစ်စင်းပြတ်ကျခဲ့ပြီးတဲ့နောက်ရုံလောင်း6လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့အမေရိကန်အာဏာပိုင်ကပြောလိုက်ပါတယ်။နောက်ဆုံးကျတဲ့လူတယောက်ရဲ့ကိုယ်တော့ရှာမတွေ့သေးပေမဲ့အသက်ရှင်တဲ့သူတယောက်မှရှိမဲ့ရိပ်လက္ခဏာမျိုးမတွေ့ရဘူးလို့အာဏာပိုင်တွေကပြောပါတယ်။ရာသီဥတုအခြေအနေပေါ်မှာမူတည်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေကိုစနေနေ့မနက်ပိုင်းမှာလုပ်သွားမယ်လို့လည်းပြောထားပါတယ်။သေဆုံးသွားတဲ့သူတွေရဲ့မိသားစုဝင်တွေကိုအကြောင်းကြားထားပေမဲ့ဒီလူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ကြေညာထားခြင်းမရှိသေးဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒီရဟယင်ဟာဟဝါယီပြည်နယ်ကဒီကြောက်ဆောင်ကြောက်ကပားတွေထူထပ်တဲ့ဒီကာယူနယ်တစ်လျှောက်ဂျာတာပရီနေကပြန်တန်းစင်မှာပြတ်ကျသွားခဲ့တာဖြစ်ပါတယ်။ဒီရဟယင်မောင်မိသားစုနှစ်စုကခီးတဲ့6ယောက်နဲ့အတူရဟယင်မောင်တို့လည်းပါဝင်ပြီးတော့သူတို့ဟာကဝါယီကျွန်းကနာပါလီကမ်းခြေတစ်လျှောက်ကိုရဟယင်နဲ့လဲ့လဲ့ကြီးရှူစင်မှာပြတ်ကျခဲ့တာဖြစ်ပါတယ်။ဒီထဲက2ယောက်ဟာအသက်မပြည့်သေးတဲ့လူငယ်တစ်ယောက်ဖြစ်တယ်လို့လည်းကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ရဟယင်ဟာသတ်မှတ်ထားတဲ့အချိန်ထက်နာရီဝက်နောက်ကျတာကြောင့်ရဟယင်ကုမ္ပဏီကအကန့်ကြီးဆောင်တပ်ဖွဲ့ကိုဂျာတာပရီနေညက်နေ6နာရီမှာဆက်သွယ်ခဲ့တာလို့အမေရိကန်အာဏာပိုင်တွေကပြောပါတယ်မဆောက်တဲ့တောင်နေရန်ကြောက်ကဘာတွေမှုံဝါနေတဲ့ပတ်ဝန်းကျင်အနေထားတွေပင်လယ်ပြင်မှာလိုင်းထန်တဲ့အခြေအနေတွေအပြင်မိုးရွာသွန်းမှုတွေကြောင့်ရှာဖွေကယ်ဆယ်လုပ်ငန်းတွေမှာလည်းအနောက်ရှက်တွေဖြစ်ခဲ့ရတယ်လို့ကန့်ကြီးဆောင်တပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
ယူကရိန်းတာဝန်ရှိသူတွေနဲ့ရုရှားလိုလာတဲ့ခွဲထွေးသမားတွေထိန်းတင်ထားတဲ့အကျဉ်းသားတွေကိုနိုင်ငံအရှေ့ပိုင်းမှာမနှက်ဖြန်လဲလဲဖို့သဘောတူခဲ့တယ်လို့တဖက်သက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကြေညာထားတဲ့ Donetsk ဒေသကသဘုံတွေကပြောပါရယ်ဒီနေ့ကုန်ပိုင်းမှာအကျဉ်းသားလဲလဲမယ်လို့နှစ်ဖက်စလုံးကဒီလအစောပိုင်းမှာပြောဆိုထားတာပါဥရောပတဝါစစ်ပွဲတွေဆက်ဖြစ်နေတဲ့တော့ယူကရိန်းအရှေ့ပိုင်းမှာအခြေအနေတည်ငြိမ်ရေးအတွက်ပြည်သူနိုင်ငံ Paris မြို့မှာငြိမ်းချမ်းရေးအဆင့်မြင့်ဆွေးနွေးပွဲတွေကျင်းပပြီးနောက်မှာအဲ့ဒီလိုကြေညာထားတာပါမြို့တော် Kiev နဲ့တပုံတွေထိန်းချုပ်ထားတဲ့ Donbas အရက်ကတာဝန်ရှိသူတွေကြောင့်ဒီဇင်ဘာလ29ရက်နေ့မှာအကျဉ်းသားလဲလှယ်ဖို့သဘောတူညီခဲ့တယ်လို့ Donetsk အစိုးရပြောခွင့်ရသူ Daria Morozova ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ် Donetsk နဲ့ Luhansk နယ်မြေက အကျဉ်းသား 89 ဦးနဲ့ Ukraine အစိုးရစီက အကျဉ်းသား 55 ဦးကို လဲလယ်မယ်လို့ ကြေညာချက်မှာ ပြောပါတယ်။ အကျဉ်းသားတွေရဲ့ ကိုယ်ရေး အသေးစိတ် အချက်အလက်တွေကို တော့ ပြောမထားပါဘူး။ တပုံတွေ ထိန်းချုပ်ထားတဲ့ Donetsk ဒေသအနီး Kalivaka မြို့ အနီးမှာ အကျဉ်းသားတွေ လဲလယ်မယ်လို့ လည်း ခန့်မှန်းရပါတယ်။ Russia သတင်းမီဒီယာတွေက တော့ အကျဉ်းသား လဲလယ်မှုကို ရှေ့တန်း တနေရာမှာ လုပ်မယ်လို့ ဖော်ပြထားတာပါ။ Ukraine အစိုးရက တော့ ဒီ သတင်းနဲ့ ပတ်သက်ပြီး တော့ အတိအကျချက် လည်း မပေးသလို ညှင်းဆိုခြင်း လည်း မရှိပါဘူး။
Afghanistan nga taung bain ga sit chi sai kan khu go Taliban ni tai khai khe ya chaung Afghan sit da 10 yauk tham min ne tei song mi lo 4 yauk dan ya taw khe ba de Haman pi ne ma sane ni ma ne lin a ji chein ma Taliban ni ga wen yauk si ne tai khai khe ya phit de lo Afghan sit da ga din ne chin ya cha thau pyan ma de Haman pi ne ne ya mya su ko le Taliban ni ga thain chauk tha da phit ba de Taliban ni ha san ngin ngai ne ga sit chi sai kan go wen si kan ma la pye boun ne pye bi tai khai khe ya phit de lo pi ne so ya pyaw kwe ya Omar Zawka view ko pyaw ba de a pyan lan pye khat mu re na yi daw cha phit paw khe bi lo ဖာဇလုံးမှာထိခိုက်တိုက်ဆုံးမှုတွေရှိတယ်လို့သူကပြောပေမဲ့အသေးစိတ်ကိုတော့မပြောသွားခဲ့ပါဘူး။ဒါပေမဲ့လည်းတာလီဘန်တွေဘက်ကဒီတိုက်ခိုက်မှုအတွင်းမှာအာဖဂန်စစ်သား 19ရောက်တိုက်ဆုံးသွားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းတာလီဘန်တွေရဲ့ကြေညာချက်တွေဟာမကြာခဏဆိုသလိုချက်ကားပြောဆိုတာတွေလည်းလုပ်နေရှိပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ5.19 kHz 15653ည 5.25 kHz 11803ညလိုင်းလမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။လာမယ့်နှစ်အတွင်းကုလသမဂ္ဂလုပ်ငန်းတွေလဲပတ်ဖို့တောက်ကြနေကအတည်ပြုလိုက်တဲ့ဒေါ်လာ3ဘီလီယံကျော်ထဲမှာမြန်မာနဲ့ဆီးရီးယားနိုင်ငံတွေကကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေကိုစုံစမ်းဖို့အသုံးစိတ်တွေပထမဆုံးအကြိမ်ဖြစ်ပတ်ဝန်းလာပါတယ်။2019ခုနှစ်မှာတော့အမေရိကန်ဒေါ်လာ 2.9 ဘီလီယံသုံးစွဲခဲ့တာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရုံးကိုလုံခြုံရေးတာဝန်နဲ့ပို့ပြီးတော့ပေးအပ်ထားတာကြောင့်ရောငွေကြေးဖောင်းပွားမှုနဲ့ငွေလဲနှုန်းအပြောင်းလဲတွေရှိခဲ့တဲ့အတွက်ကြောင့်မှာလာမယ့်နှစ်အတွက်ဘဏ္ဍာငွေတွေကိုအနည်းငယ်တိုးပေးလိုက်တာဖြစ်တယ်လို့သံတမန်တွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့နောက်နှစ်လုပ်ငန်းတာဝန်တွေထဲမှာရှီမင်းနိုင်ငံကအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့ဟေတီနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေမှာကူညီဖို့2011ခုနှစ်ပြည်တွင်းစစ်ပွဲနောက်ပိုင်းပေါ်ပေါက်ခဲ့တဲ့ဆီးရီးယားနိုင်ငံတွေကစစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့2019ခုနှစ်နောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာအစိုးရရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုစုံစမ်းဖို့လည်းပါဝင်ပါတယ်။မြန်မာနဲ့ဆီးရီးယားနိုင်ငံအတွက်အသုံးစိတ်တွေကိုတော့အရင်တုန်းကတီးခြားချပေးတာဖြစ်ပေမဲ့လည်းခုတစ်ချိန်မှာတော့အဖွဲ့ဝင်နိုင်ငံ193နိုင်ငံတို့ကသတ်မှတ်ချက်အတိုင်းထည့်ဝင်ကြတဲ့2020ခုနှစ်အတွက်ရန်မုံငွေတွေကိုကုလသွင်းမှုချုပ်ရုံးကတပောင်းနဲ့ရရှိတာလည်းဖြစ်ပါတယ်။ရွင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့လက်ခံမထားပါဘူး
။ဟောင်ကောင်ဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့သူတွေဟာဒီကနေ့မှာတော့ဇီးဝယ်ဆန္ဒတွေမှာဆန္ဒပြခဲ့ကြပြီးတော့တရုတ်ပြည်မကြီးကခုံစရီဟောင်ကောင်ကနေထွက်သွားဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေလည်းထိတိုက်တွေ့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်အစိုးရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မကြီးနဲ့ထိစပ်နေတဲ့ရှန်ရွှေရက်မှာစီးပွားရေးလုပ်ငန်းတွေကိုအနောက်ရှက်ဖြစ်အောင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူ100လောက်ဟာဇေဝဆန္ဒလည်းကနေဖြတ်ပြီးတော့ဟောင်ကောင်လူ့လမျှော်ရေးကြွေးကြော်တန်းဒီတရုတ်ပြည်မကြီးကိုပြန်ထွက်သွားဆိုတဲ့ကြွေးကြော်တန်းတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတာပါ။အရဝဝထားတဲ့ရဲတပ်ဖွဲ့တွေကနံမတုတ်တွေနဲ့ဆန္ဒပြတဲ့သူတွေကိုရိုက်နှက်နှိမ်နှင်းခဲ့ပြီးတော့တချို့ကလည်းလက်ထိတ်ခတ်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။တရုတ်နိုင်ငံပြည်မကြီးကိုတရားခဏ်လွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့ဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလှုပ်ဖို့နဲ့တခြားနစ်နာမှုတွေအတွက်လိုက်ရောပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
။ဗီယက်နမ်နိုင်ငံကဝန်ကြီးဟောင်တရားကိုဒေါ်လာတန်ပေါင်းများစွာအကျင့်ပြချစာမှုဆွဲခြင်းနဲ့ဗီယက်နမ်တရားရုံးတစ်ခုကထောင်လန်တက်ပြစ်ဒဏ်ပေးလိုက်ပါတယ်။ဒီအကျင့်ပြချစာမှုနဲ့ပတ်သက်ပြီးတော့အခြားဝန်ကြီးတို့အပြင်ဒါဇင်နဲ့ချီတဲ့အရာရှိတွေကိုလည်းနှိမ့်ရှေထောင်နာအပြစ်ပေးခဲ့တယ်လို့အစိုးရပိုင်းသတင်းကဖော်ပြပါတယ်။သတင်းနဲ့ဆက်သွယ်ရင်ဝန်ကြီးအဖြစ်တာဝန်ယူထားခဲ့တဲ့ငုယန်ဘက်ဆွန်ဟာအစိုးရပိုင်းမိုဘိုင်းဖုန်းဒီဂျစ်တယ်ရုပ်သံလိုင်းနဲ့ပတ်သက်ပြီးတော့ဒေါ်လာ3000ကျော်လက်ယူမှုနဲ့ဆွဲချက်တင်ထန်ခံထားရတာပါ။စစ်အရာရှိတို့စစ်အရာရှိဟောင်းတဦးလည်းဖြစ်တဲ့ဝန်ကြီးဟောင်းဆွန်ဟာ Audio Visual Global AVG ရုပ်သံကုမ္ပဏီရဲ့ရှယ်ယာ95ရာခိုင်နှုန်းရဲ့စေစာနီးပါးဖြစ်တဲ့ဒေါ်လာ383တန်းကိုသူ့စီလွှဲပြောင်းပေးဖို့အမိန့်ပေးခဲ့တယ်လို့အစိုးရပိုင်းသတင်းဌာန VTV ကပြောပါရယ်။ ဝန်ကြီးဟောင်းစွန်ကိုလိုက်ယူမှုနဲ့ထောင်နာတက်တဲ့ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ပြည်သူ့ဘာသာငွေရင်းနှီးမြှုပ်နှံမှုဥပဒေချိုးဖောက်မှုနဲ့လည်းထောင်နာ16နဲ့ချမှတ်ထားတာပါစွန်အနားယူသွားတဲ့အချိန်မှာဝန်ကြီးရတုတက်လာခဲ့တဲ့ဒုလက်ထဝန်ကြီးတူယန်မင်တူအန်ကိုလည်းအလားတူပြစ်မှုတွေနဲ့ပဲထောင်နာ16နဲ့ပြစ်ဒဏ်ပေးလိုက်တာပဲမိုဘိုင်းဖုန်းကုမ္ပဏီဥက္ကဋ္ဌဟောင်းလီနမ်တရာနဲ့ကုမ္ပဏီညွှန်ကြားရေးမှူးခေါဒူဟိုင်းတို့ကိုလည်းလှပ်ပေးမှုစီမံခန့်ခွဲမှုချိုးဖောက်မှုတွေနဲ့ထောင်နာ23နဲ့16နှစ်စီပြစ်ဒဏ်အတည်ပြုချမှတ်ခဲ့တာပါလီနမ်တရာကိုတော့ဒေါ်လာ 1.5 တန်လက်ယူမှုနဲ့ဆွဲချက်တင်ထားတာဖြစ်တယ်လို့ကယ်ဒူဟိုင်းကိုတော့ဒေါ်လာ 5 တန်ရယူမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ် ABG ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖမ်နွာဝူကိုလည်းလှပ်ပေးမှုနဲ့ထောင်နာ3နှစ်ချမှတ်ခဲ့တာပါအခြားအရာရှိ5ဦးတို့ကိုလည်းထောင်ဒဏ်2နှစ်ကနေ6နှစ်ထိဗီယက်နမ်တရားရုံးကပြစ်ဒဏ်ချမှတ်ခဲ့ဖြစ်ပါတယ်
ထိုင်နိုင်ငံမြောက်ပိုင်းမှာဆိုင်မြူနာကလိုင်ကူတွဲမှာမနစ်ကပိတ်မိနေခဲ့တဲ့တောအဝဲလူငယ်ဘောလုံးအသင်းကိုခေတင်တဲ့နေရာမှာဖောင်ဝင်ခဲ့တဲ့ထိုင်းရီတက်အထူးတပ်ဖွဲ့ဝင်တယောက်ဟာဒီကယ်ဆယ်လုပ်ငန်းတွင်မှာရခဲ့တဲ့သွေးစိတ်တင်တဲ့ရောဂါကြောင့်တည်ဆုံးသွားခဲ့တယ်လို့ထိုင်းတောင်ဝန်ရီတက်ကပြောလိုက်ပါတယ်ထိုင်းရီတက်အထူးတပ်ဖွဲ့ဘဲကာဒီဘေရော့ပိုက်ဘာရာဟာစေကူသားမှုခံယူခဲ့ပေမဲ့လည်းဒီရောဂါပိုးဟာသွေးထဲကိုဝင်ပြီးတော့သွေးစိတ်တင်ပြီးအချိန်ပိုဆိုးလာခဲ့တယ်လို့ထိုင်းရီတက်ဒီအထူးတပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်အခုလိုတည်ဆုံသွားတဲ့အတွက်သူဟာလူတော်များများစိတ်ဝင်စားနဲ့အောင်ဆိုင်စောင့်ကြည့်ခဲ့တဲ့ဒီကယ်ဆယ်ရေးအတွင်းတည်ဆုံခဲ့တဲ့ဒုတိယမြောက်ရေတပ်အထူးတပ်ဖွဲ့ဝင်လည်းဖြစ်ပါတယ်ဒီကယ်ဆယ်ရေးအတွင်းမှာထိုင်းရေတပ်အထူးတပ်ဖွဲ့ရဲ့ဒုတိယတပ်မှူးစနမ်ဂွန်မ်ဟာလဲလိုင်ကူအတွင်းမှာဒီအောက်ဆီဂျင်ဘူးတွေကိုထားနေတော့တည်ဆုံသွားခဲ့ပါတယ်ထိုင်းနိုင်ငံကတော့ဝက်လူငယ်ဘောလုံးသင်းဟာဒီလိုင်ကူအတွင်းသွားရောက်ခဲ့တဲ့ရုတ်တရက်မိုးရွာပြီးတောင်ကြီးတွေကျလာခဲ့တာကြောင့်ဒီလိုင်ကူအတွင်းမှာဖိခဲ့တဲ့ဂျွန်လနဲ့ဂျလဇူလိုင်လအတွင်းကဒီနှစ်ပတ်ကြာပြိမိနေခဲ့တာဖြစ်ပါတယ်ဘိုက်ဘာရာရဲ့ရုပ်လောင်းကိုတော့ထိုင်းနိုင်ငံတောင်ပိုင်းကဇတုံးခရိုင်ကဒါလိုစင်မွတ်စလင်ပလီမာတောက်ချာနေကမြုပ်နှံခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတို့ကိုတင်ဆက်ပေးကြပါမယ်။ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ NND ဆိုရအနေနဲ့2019ခုနှစ်အတွင်းမှာတိုင်းရင်းသားပြည်သူတွေအပေါ်မှာတာဝန်ပြက်ကွက်မှုတွေရှိခဲ့တာတွေမျက်ကွယ်ပြုမှုတွေကိုသင်ခန်းစာယူပြီးလာမယ့်2020မှာအထူးသဖြင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်ဆိုရင်နိုင်ငံအနာဂတ်အတွက်အလားအလာကောင်းတွေရနိုင်မယ်လို့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တချို့ကမျှော်လင့်ပါတယ်။မကြခင်ရက်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တည်ကူးတဲ့အချိန်ရောက်တော့မှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်မီးငြိမ်းရေးငြိမ်းချမ်းရေးမျှော်လင့်ချက်ကတော့မေးမိန်နေစေပဲလို့တိုင်းရင်းသားလူငယ်တွေကသုံးသပ်ပါတယ်2019ခုနှစ်အတွင်းမှာမြန်မာနိုင်ငံအစိုးရဘောသုံးသက်ချက်ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုနောက်ပြီးတော့လာမယ့်2020နှစ်တစ်အတွက်ရှေ့ဆက်ဘာလုပ်ဖို့လိုလဲဆိုတဲ့အကြောင်းတိုင်းရင်းသားလူငယ်တို့ရဲ့သုံးသပ်ချက်အမြင်တွေကိုနားဆင်ပါရှင်2019နှစ်စံပိုင်းကလေးကနေစလို့မြန်မာနိုင်ငံတဝန်းအထူးသဖြင့်ရခိုင်ရှမ်းမြောက်နဲ့ကချင်ပြည်နယ်ချင်းပြည်နယ်စတဲ့တိုင်းရင်းသားဒေသတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပြည့်အဝလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေပါဒီလိုမျိုးတင်းမာနေစေစည်ပရိပခါတွေရောပါစေရေးပြည်တွင်းစစ်မီးငြိမ်းရေးနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစေရေးကြိုးပမ်းမှုတွေကတော့ယုံကြည်မှုတည်ဆောက်နိုင်ခြင်းမရှိဘဲစိန်ခေါ်မှုတွေရှိနေစေမှုငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်တန့်နေကြရတာပါဒီလိုမျိုး2019ခုနှစ်အတွင်းမှာကြုံခဲ့ရတဲ့တိုင်းပြည်အတွင်းနိုင်ငံရေးစိန်ခေါ်မှုတွေစည်ရေးပဋိပက္ခတွေစည်းဝါးရေးအကြက်အတဲတွေစတဲ့လူမှုကြုံနေရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီး2020မှာတိုင်းရင်းသားပြည်သူလူထုရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်ပါလို့တိုင်းရင်းသားလူငယ်တချို့ကတိုက်တွန်းပါတယ်2019ခုနှစ်အတွင်းကယင်းဒီလူမှုကယင်းဒီလူငယ်တွေကြားပြည်내အစိုးရနဲ့အတိုက်ခံတွေများစွာဖြစ်ခဲ့ရတဲ့ကြားပြည်တွေကကယင်းဒီပြည်တောင်သူလယ်သမားဥက္ကဋ္ဌခူးသူတွေကတော့လူမှုပေါ်မျက်ကွယ်ပြုမှုတွေပေါ်မှာသင်ခန်းစာယူပေးပါလို့ဆိုပါတယ်
ဆိုလည်းတော့ဒီကောင်ကဖြစ်ဖြစ်ခဲ့တဲ့နိုင်ငံရဲ့ဖြစ်ပြတွေရောဒီလူမှုရေးဖြစ်ပြတွေရောနိုင်ငံကလည်းတရားစွပ်စူလာတဲ့ပုံမှန်များဖြစ်ခဲ့တဲ့အတ္တဟာတွေကိုသူတို့ကဒီတော့ဒီကောင်ဖြစ်စီကိုကျွန်တော်ကြည့်တော့ဟိုနိုင်ငံရဲ့အရမှလည်း LD အစိုးရအနေနဲ့လည်းဒီလိုထုတ်ပေါ်တာဝန်ဖြစ်ခဲ့တာတွေလည်းအများကြီးတွေ့ရတယ်ဒီဟာတွေကိုဒီကစားယူပြီးတော့ဒီလိုထုတ်ရောမျက်နှာမူပြီးတော့တဘောထားမယ်ဒီမှာပြည်လေးစားချက်မယ်တိုက်တဲ့ရဲ့ဒီမှုကိုလေးစားချက်မယ်ဒီတော့ချစ်ချစ်အပြလာနားလည်မှုတွေအပြလာယုံကြည်မှုတွေလေးစားမှုတွေရှိလိုက်တော့ကျွန်တော်ညီချင်းလုံးရမလဲအများပြအထောက်အပံ့ပြုလာမယ်လို့ကျွန်တော် ညွန်လင်းတော့
ကချင်စီမီငင်းရင်နဲ့စစ်ပြေးဒုက္ခသည်တွေအေးလှုပ်ရှားခဲ့တဲ့ကချင်တမျိုးသားလုံးဆိုင်ရာလူငယ်တပ်မကရဲ့ဥက္ကဋ္ဌဖြစ်သူလောင်ဆောင်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားနိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်မယ်ယုံကြည်မှုတည်ဆောက်နိုင်မယ်ဆိုရင်တော့2020အတွက်ငင်းရရဲ့အလားအလာကောင်းနိုင်ပါတယ်လို့ပြောလင်းပါတယ
်ဆောင်ဆန်းကဒီရေကောက်ပွဲမှာဒီလိုလူထုတွေကြတော့အင်မတန်မှယုံကြည်မှုဒီနေ့တော့เนาะအခြေခံလူခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေဒေတာမှာမှန်တကယ်ဖြစ်ချက်ရင်ဆိုင်နေရတဲ့အခြေအနေမှန်တွေကိုနိုင်ငံတော်အစိုးရခေါင်းဆောင်တွေအားလုံးသိစေအတွက်တင်ပြခဲ့တဲ့အရာတွေထဲမှာအမှန်တကယ်နိုင်ငံတော်အစိုးရအနေနဲ့ကတော့ဒီကျွန်တော်တို့2019ခုနှစ်မှာကမှန်တကယ်ဆောင်ရွက်နိုင်တဲ့တောင်းဆိုတောင်းခံမှုအပြည့်ရှိကြတာကျွန်တော်အင်မတန်မှအမြဲတမ်းဟာကျွန်တော်သိရတာပေါ့ဗျာဒါပေမဲ့ဆိုရင်ကျွန်တော်တို့2019မှာနိုင်ငံတော်အစိုးရကနေတရားဆွေးဆိုပြီးမှဒီလိုမျိုးလွတ်လပ်စွာထုတ်ပေါ်ပြောဆိုရတဲ့အရေးယူနေတဲ့ပဒံရှိနေတာကတော့ဒီနေ့အချိန်ထိဖြစ်နေတာပေါ့နော်အဲ့ဒါတခုပေါ့ဒေတာခံတွေရဲ့ထုတ်ပေါ်ပြောဆိုမှုတွေကနေကအရေးယူတဲ့ဟာတွေကထောင်ချတဲ့ဟာတွေကအင်မတန်မှဆိုးဝါးတဲ့လောက်ရလို့ကျွန်တော်တို့ကဒီ NDI အစိုးရဒီမြန်မာဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့မျိုးဒီငင်းချမ်းရေးဆုရှင်တဲ့ဆန်းစုကြည်ဆိုတိုင်းဦးဆောင်တဲ့အစိုးရလက်ထက်မှာဒီလိုမျိုးတွေဖြစ်ပေါ်ဖြစ်ခဲ့တဲ့အတွက်ကြောင့်မို့ကျွန်တော်တို့အင်မတန်မှဝမ်းမြေနေတာပေါ့နော်ဒါကြောင့်မို့ဒီလောက်စွာထုတ်ပေါ်ပြောဆိုရေးတာထုတ်ဝေလှုပ်ရှားပြီးတော့เนาะဆိုတော့ဒီလိုမျိုးငင်းချမ်းစွာလှုပ်ဆောင်မှုတွေကိုနိုင်ငံတော်အစိုးရကလက်ကွပ်မှုတွေကျွန်တော်ကလှုပ်ဆောင်ဖို့အတွက်လည်းကျွန်တော်ကဒါမျှော်လင့်ပါတယ်တော့
တိုက်ပွဲတွေပြင်းထန်နေစေဖြစ်ပြီးစစ်ရေးပဋိပက္ခတွေအတော်လေးကိုတင်းမာနေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကစစ်မီးတွေညှိမှုနောက်နှစ်တစ်ခုတိုင်းပြည်ရဲ့အနာဂတ်အတွက်အစိုးရဘက်ကလည်းအားနည်းချက်အားသာချက်တွေကိုပြန်ပြီးတော့သုံးသပ်တင်တယ်နိုင်ငံတကာဘက်ကလည်းအပြုသဘောဆောင်တဲ့ချဉ်းကပ်မှုတွေနဲ့ပံ့ပိုးတင်တယ်လို့သုံးသပ်သူကတော့ကချင်တိုင်းရင်းသားမျိုးနွယ်များအစည်းအဝေး IEC ကအတွေ့အမှုကိုစစ်ဆေးထုတ်ဖြစ်ပါတယ်
ဒီ2010မှာတက်လာတဲ့ဥတည်စဉ်အစိုးရလက်ထက်မှာကတိကပေါ့နော်ဒီမြင်းချင်းဖွဲ့ဆောင်မှုတွေကိုသူတို့ပုံစံအပြင်တစ်မျိုးနဲ့ကျူးစက်ပေါ်ဆောင်တာကိုတွေ့ရတယ်အများကြီးတဲ့ညွန်နေကြတယ်ပေါ့လေနော်အဲဒါပေမဲ့ကောက်တော့လာလာနဲ့အစားပြုလာခဲ့တဲ့မြင်းချင်းက2015နောက်ပိုင်း NDA အစိုးရနောက်ပိုင်းတက်လာတဲ့နောက်ပိုင်းမှာကျတော့ဒီညွန်လင်းထားသူတို့ဖြစ်မလာပြီနဲ့ပြန်ပြီးတော့မှဟိုငူးဆင်းတော့သူတို့ဖြစ်တာပေါ့လေနော်ဆိုတော့ဒီနေရာမှာကျွန်တော်တို့တော်တတိပြုမိနာကတော့ဒီနိုင်ငံရဲ့မြို့သားမုန်းတွေကိုလည်းတွေ့တယ်ပေါ့နော်ကျွန်တော်တို့ရင်းချေပေါ်ဆောင်နေတဲ့အနေထားမှာမကြည်နေချက်တွေရှိနေသေးတယ်အဲဆိုတော့တိုင်းရင်းသားရေးအယူအဆတွေအကွေးပြေးတွေကအရင်ကများခဲ့တဲ့ခါကျတော့ဒီအကျိုးဆက်တွေဒီစဉ်းစားချက်တွေကဟိုရှိနေကြတော့ပဲဆိုတဲ့ဒီအမဲလက္ခဏာတွေပေါ့ဗျာဒီဒီလိုအကျဉ်းအကျဲတွေကိုထောင်ကျေးနိုင်မယ်ကောက်ဆောင်ပိုင်းတွေလိုလာမယ်ကျွန်တော်တို့အဲနောက်ပြီးတော့မှဒီနေရာမှာတင်းမတော်ရဲ့အခင်းကဏ္ဍကိုလေပြောရှင်တာပေါ့လေနော်ဒီဖြစ်ဖြစ်ရှင်နဲ့အကုန်လုံးဖြစ်ဖြစ်ရှင်နဲ့ပုံစံမျိုးကိုဘယ်လိုဖော်ဆောင်ကြမလဲဆိုတော့အဲရှင်းကဲပုံမျိုးနဲ့တော်ရမယ်လို့ထင်ပါတယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအင်အားကြီးပြီးတော့မှအင်အားကြီးတဲ့အလျောက်မို့လို့ပို့ပြီးတော့မှဒီလိုပဲခွင့်အနာကိုယူထားမယ်ဆိုတော့ဆင်းရဲချက်ကိုဖြေလျှော့ပြီးတော့မှဒီတိုင်းတားတွေဖက်ကားလေးပဲကိုယ်တွေဖြစ်နေအနေထားအပေါ်မှာဆစ်ရှိသိခင်ပြီးတော့ဒီကနိုင်ဖို့တော့လိုတာပေါ့လေနော်
။တခြားကရပိုင်းမှာပဲ2019နှစ်ကုန်လုံး2020နှစ်တစ်ကူးချိန်ရောက်တော့မှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်ပြီးငြိမ်းရေးနဲ့စစ်ပြေးဒုက္ခတွေတနည်းတခြားများပြားလာနေတဲ့အတိုင်းပြည်အနာဂတ်ပေါ်မှာတိုင်းရင်းသားပြည်သူလူထုကရရမအေးဖြစ်နေပြီးလာမယ့်2020မှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုခိုင်မာတဲ့ယုံကြည်မှုတွေနဲ့နိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင်။ဒီ UI မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာအဖြစ်ပြက်တွေကို Frontieria မြန်မာကနေတင်ဆက်ပေးနေတဲ့ဒုအတန်းဆိုတဲ့အစီအစဉ်ကိုနားဆင်ရအောင်ပါရှင
်မင်္ဂလာပါရှင်ဒုအတန်းပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါနိုင်ငံတကာကအကူအညီတွေညှောနှဲလာတာနဲ့အမျှကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ထပ်ပြေးတင်းချောင်လာရတဲ့စစ်ပေးရှောင်တွေကသူတို့ရဲ့စာဝင်းတွေအတွက်ရရန်နေရာမှာအလောက်ကန်ရရှိဖို့ရှာဖွေနေရပါတယ်။ဒီတစ်ပတ်မှာတော့ Mainfat Media ဖြစ်တဲ့မြကြီးနားသတင်းချန်နယ်နဲ့ဒိုအတန်တို့ဟာသူတို့ရဲ့မိသားစုဝင်တွေနဲ့ကလေးငယ်တွေရဲ့အနာဂတ်ကိုမျှော်လင့်ချက်ပေးနိုင်မှုအတွက်လုပ်ငန်းခွင်အတွင်းလိမ့်မိုင်းဆိုင်ရာနဲ့လူမျိုးရေးခွဲခြားဆက်ဆံခြင်းတွေကိုစံကြန့်ခံရင်ဆိုင်နေရတဲ့စစ်ပေးရှောင်မျိုးသမီး2ဦးနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုမြင်းကြီးနာသတင်းချန်နယ်ကသတင်းတောက်အက်စတာ၊ဒ အန်းနဲ့မြွမြမြပန်တို့ကရေးသားထားပြီးအက်စတာကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။အသက်48နှစ်အရွယ်ရှိတဲ့ဒေါ်ဟောင်းစေးကအသက်အရွယ်နဲ့မလိုက်အောင်ပရေတွတ်နေပြီးပါမုံမုံနဲ့ညကွင်းများခြိုက်ဝင်နေပါတယ်။သူမကအကြောက်ရှာရင်ထိခိုက်မိရာကနေနာတာရှင်နာမကျန်းဖြစ်နေတဲ့ခင်ပွန်းတေနဲ့ကလေးတွေကိုဦးဆောင်ကရှာဖွေကြွေးမွေးနေရတဲ့ဝန်ထုပ်ဝန်ပွဲတွေကြောင့်ဒီလိုပုံစံပေါက်နေဟန်တူပါတယ်။သူမဟာ2017ခုနှစ်တဖန်ပြန်လည်ဖြစ်ပွားခဲ့တဲ့တတ်မတော်နဲ့ကဲအေရိုးရဲ့တိုက်ပွဲတွေကြောင့်ဖကတ်မြို့နယ်ကနေထွက်ပြေးတိမ်းရှောင်ရလို့လည်းဖြစ်ပါတယ်။အဲ့ဒီအချိန်လေးကမြစ်နာမြို့မှာဖွင့်လှစ်ထားတဲ့ KBC စစ်ရှောင်စခန်းကိုရောက်ရှိနေတာလည်းဖြစ်ပါတယ်။ဒါပေမဲ့သူမအတွက်အလုပ်လုပ်ကင်ရှာဖွေရမှာအလွန်အမြင့်ခက်ခဲခဲ့ပါတယ်
။ဖိုက်ကဖိုင်ရိုင်းတမောင်အဲ့အဲ့မလွန်တော့
တချို့ကြတော့ဒီစစ်ရှောင်နေဆိုပြီးတော့လေပတ်စံကိုဒီပေးချင်တယ်လို့ပြီးရမျိုးလည်းရှိရဲ့အဲဒီအလုတ်ထဲမှာဆိုရင်လည်းအဲကျမတို့စစ်ဆောင်နေရောက်လာပြီဆိုရှင်အလေးကြီးမှဆရာရှိရာမျိုးတွေအဲပြီးရင်တခြားသူတွေတိတ်မလို့ချင်တဲ့ဟာမျိုးတွေပဲလုပ်ရတော့ပေါ့
စပေးဆောင်များစုကတော့သူတို့နဲ့မရင်းနှီးတဲ့နေရာတွေမှာအလုတ်အကင်တက်ဆက်ဖွေဖို့အရေးအချင်းမရှိကြပါဘူးအစတုန်းကတော့ဒေါ်ဟောင်းစေးတို့မိသားစုကမွေကင်းစားကလေးငယ်ကိုဆောင်ရှောက်ရတာကြောင့်အလူရှင်အဖွဲ့အစည်းကပေးတဲ့အစားအသောက်တွေကိုမိခိုခဲ့ရပါသေးတယ်ဒါကအလုတ်မဖြစ်ပါဘူးကလေးငယ်အရွယ်ရောက်လာချိန်မှာတော့ဘယ်အလုပ်ကိုမဆိုလုပ်ကင်ဖို့ဆုံးဖြတ်လိုက်ပါတယ်။နောက်ဆုံးမှာတော့ဆောက်လုပ်ရေးကုမ္ပဏီတစ်ခုမှနေစာအလုပ်သမားအဖြစ်တနည်း 4,000 ကျပ်နဲ့အလုပ်ဝင်လုပ်ခဲ့ပါတယ်။ဒီပမာဏကအစိုးရတရားဝင်သတ်မှတ်ပေးထားတဲ့အနှိမ်ဆုံးလောက်ခလာစာထက်800ကျပ်ပိုနေပါတယ်။ပြန်လုပ်ငန်းခွင်အတွင်းအမျိုးသားတွေနဲ့လုပ်ငန်းဆိုင်ရာတွေကိုရင်ပောင်တန်းအလုပ်လုပ်ကင်ရပေမဲ့ရရှိတဲ့လောက်ခလာစာချင်းကအစပိုင်းမှာမတူညီဘူးလို့သူမကဆိုပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူမကအလုပ်ကိုကြိုးကြိုးစားစားလုပ်ကင်ခဲ့တာကြောင့်နောက်ဆုံးမှာအလုပ်သမားခေါင်းဆောင်ရဲ့ယုံကြည်မှုကိုရရှိခဲ့ပါတယ်။ကြားမအပေါ်အခြေခံပြီးလောက်အားခကွာခြားမှုကိုတောင်းဆိုနိုင်ခဲ့တာကြောင့်တန်းတူအခွင့်အရေးရရှိလာပါတယ်
။ဘောပြန်နောက်လောက်အချင်းရေးပိုင်းမှာကျင်းမယ်။
လုံးမှာဆိုရင်လည်းအန်တီကအားလုံးကိုဥဆောင်ပြီးလုပ်ရတယ်ဒီကြွေဆေးတုတ်တာတွေတန်ရှင်ရေးတွေဆိုရင်လည်းပြန်နဲ့တွဲပြီးလုပ်ရပေါ့အဲ့လိုတွေလုပ်ပြီးတော့သူတို့အဆင်ပြေရင်ပြေတယ်လို့အန်တီကမဟုတ်ဘူးပြေတယ်ဒါပေမဲ့အန်တီတို့မိသားစုမှာအန်တီအမျိုးသားဟိုအားကိုးလို့မရတဲ့အခြေအနေဆိုတော့လေဒီကလေးတွေအတွက်လိုအပ်တဲ့အိမ်သွင်းပြိဘောကတွေပါရည်ဆိုရင်လည်းအန်တီကဒီအလောက်ကပြင်လို့ပြင်ဆိုင်နေတယ်ဟိုမဟုတ်ဘူးအစားလဲယူမယ်ပြောတော့သူတို့ကဖြည့်ဆည်းပြီးပါတယ်အန်တီကို
နဖတ်တဖတ်တွေအကြာ18နှစ်အကြာပြစ်ခတ်ရစေမို့လက်မှတ်ရေးထူပြီးနောက်ပိုင်း2017ခုနှစ်မှပြန်လည်ဖြစ်ပွားလာတဲ့မြမတမတော်နဲ့ကျန်အေရိုးအကြာတိုက်ပွဲတွေကြောင့်ထောင်ပေါင်းတောင်ပေါင်းများစွာရောပြည်သူတွေဟာမိမိတို့ရဲ့နေရက်ကိုဆုံးခွာထွက်ပြေးရပါတယ်ဒီပခရီကလွန်ခဲ့တဲ့တနစ်ခွဲလောက်မှာတော့ရက်စေးလို့နေပါဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့လေလူဦးရေတသိန်းကျော်လောက်ကစပေးရှောင်းစခန်းတွေမှာကြန့်ရှိနေသေးဖြစ်ပြီးနေရက်ကိုမပြောင်းနိုင်သေးပါဘူး။အချိန်ကြာလာတဲ့အများနိုင်ငံတကာအလူရှင်တွေရဲ့ထောက်ပံ့မှုရောက်နေတွားတဲ့အခါမှာစပေးရှောင်းမိသားစုတွေကနေစဉ်ဝင်ငွေမရှိဘဲမရက်တည်နိုင်တော့ပါဘူး။အဲ့ဒါလိုအခြေအနေမျိုးမှာဟောင်းစေးတို့လိုအမျိုးသမီးတွေဟာမိသားစုတွေရက်တည်နိုင်ဖို့အတွက်နေစာအလုပ်သမားတွေအဖြစ်အလုပ်လုပ်ကြရပါတယ်။နေစာအလုပ်သမားဖြစ်တဲ့အတွက်အလုပ်မရှိတဲ့နေတွေမှာဆိုရင်တော့သူတို့အတွက်ဝင်ွေမရှိပါဘူးဒီလိုအချိန်မှာပဲစစ်ပေးဆောင်တွေကိုအကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလည်းချင်းပြည်နယ်မှာရှိပါတယ်အဲ့ဒီအထဲမှာမှအမျိုးသမီးရေးရလှူရှားနေတဲ့ထွေဂျန်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့လည်းအပါဝင်ပါပဲမြစ်နားမြို့မှာခြေဆိုင်တဲ့သူတို့အဖွဲ့အစည်းဟာအမျိုးသမီးတွေအတွက်အသက်မွေးဝမ်းကြောင်းတင်ဒန်းတွေပေးသလိုစီးပွားရေးလုပ်ငန်းတွေလုပ်ကင်ဖို့အတွက်ရင်းနှီးမှတည်ငွေတွေကိုလည်းထောက်ပံ့ပေးတာတွေလည်းရှိပါတယ်ဒါပြန်မျိုးသမီးတွေအတွက်အလုပ်အကင်တွေကိုညီရှာဖွေပေးနေတာတွေလည်းရှိပါတယ
်တက္ကအခက်ခဲဆိုရင်အဲဘာလို့ရှိမလဲဆိုရင်အဲသူတို့ကိုပံ့ပိုးပေးတဲ့အချင်းမှာအဲတချို့ကအဲဒီမပုံတင်မရှိတဲ့ဟာမျိုးတွေဆိုရင်ကျမတို့အတွက်ဟိုနည်းနည်းလေးတော့မဟုတ်ဘူးပေါ့နော်အခက်ခဲများကြီးရှိတယ်ကျမတို့ရဲ့ဒီအဲကူညီရဲ့အလူရှင်လက်ပြောရမယ့်ဒူနာဖက်စီကြတော့ဟိုအချက်လက်ဆိုရဲ့အပိုင်းချင်းမှာဒီ NRC မပေါ်တင်မိတူအဲဒီလိုမျိုးပေါ့နော်ပြီးရင်မိသားစုဟိုအရေးအတွက်ဘယ်လောက်ရှိရဲ့ပြီးလို့ရှိရင်အမျိုးသမီးကအခုလက်လက်ဆင်မှာသူအလုပ်လက်မဲ့လားမဟုတ်ဆိုမှလားဒါတွေကိုကျမတို့ကအချက်လက်ပြည့်စုံအောင်ဟိုယူတဲ့အချိန်မှာမပေါ်တင်တစ်ခုကမရှိဘူးမရဘူးပျောက်သွားတယ်ဆိုတဲ့အချက်ကတော့လေအဖြစ်ချင်းရှိပါတယ်အဲ့ဒါကြတော့
ထွေကျန်တဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မန်နေဂျာဒေါ်လူအောင်ကပြောပြတာဖြစ်ပါတယ်စစ်ပေးရှောင်မြို့သမီးတွေစီမှာမပုံတင်ကတ်သွေးမရှိတာဟာသူတို့ကအလို့အကန်ရှာဖွေဖို့အတွက်ကိုညီပေးနေတဲ့နေရာမှာစင်ခုံမှုဖြစ်တယ်လို့ဒေါ်လူအောင်ကဆိုပါတယ်အဖွဲ့အစည်းအနေနဲ့မြို့ပေါ်မှာရှိတဲ့စစ်ပေးရှောင်မြို့သမီးတရားနှစ်ဆယ်အတွက်အလို့အကန်တွေရှာဖွေပေးခဲ့ပြီဖြစ်ပြီးကျန်ရ
ဒီလိုကိုပြောင်းရွှေ့ဖို့ယုံကြည်ချက်ကင်းမဲ့နေတယ်လို့ဆိုပါတယ်။ တခါတည်းရနေစာအလုတ်ဟာတပတ်မှ၃ရက်တာခေါ်တဲ့အချိန်တွေလည်းရှိတာကြောင့်အလုတ်လက်မဲ့ဖြစ်ကဝင်ဝင်မရှိတဲ့နေ့ရက်တွေလည်းရှိတယ်လို့အသက်60ချောင်းတဲ့အရွယ်သောခေါင်အောင်ကအားငယ်စွာယဉ်ဖွင့်ပါတယ်။ကြာနေကဖမ်းကြည့်လိုက်ကကြာနေ။ကျမတို့များတွေလို့ပေါ့နော်စာတလုံးမမတက်တဲ့ခါကျတော့အဖွဲ့စည်းတွေလာပြီးတင်တန်းပေးရပြီးတော့ရှိရတယ်ဒါပေမဲ့မတက်နိုင်ဘူးပေါ့။နေစာအလုတ်ပဲလုတ်တတ်
Sekarang tu yang lumu ye kisah rumah lihimu risi dek tu le, pak wenjeng ka nyunyin dah kaya jau, to hangsi ka nyunyi suap jau piapa le. To kon angkaro tak tu wentan tayau ni le klaim ya ko tapan ye tu soye mu risi ne bare, tu mai temi cikaro ni tasu wengi mata neng dah jau jang tu le ya bare.
Cuma klaim ya ko si rambo.
ดูรู้ด้วยจุดสินค้าของตัวคาร์เรทเลยผู้ก็มาตั้งในร้อยเองก็สายเอาลายรีชีเลยต่อห้องเสียหาสิ่งสำคัญสักเดียกันนี่จะลูกก็แค่ลูกกันก็ตาตมีรีก็แต่ก็ตัวแต่ยังนั่งได้ที่ทับปั้นนั่งเขี่ยไปเลยว่าแต่ชาวลงแค่สวยงามแค่ยาเป็นเมลีตาตมีรีเอ็ปยังยังก็พิมพ์ยังอ่างส่วนสังเป็นนั่งได้ด้วยวันตามีจังกงยูสวาบยาไปเลยตัวมาเยียวก็เป็นยังไม่สุ่ยจะมุ่ยมุ่ยลงงานเนี่ยเป็นยังลงงานมาเต็มอยู่เลยล่ะเขี่ยเรื่องเดียวเนี่
ဝင်းမြေနီးပညာတွေလည်းထိတတ်ချင်ပါရဲ့အဲဒါမှအန်တီတို့လိုအသက်ကြီးရဲ့သူတွေကသင်ယူနိုင်ဦးမလားပေါ့နော်ပြင်အန်တီအနေနဲ့ဒီစည်ရင်အင်းပညာကိုလည်းသင်ချင်တယ်ဘာလို့ဆိုစီးပွားရေးလှုပ်လာရင်စည်ရင်စရာနိုင်ရမယ်လေနော်
သူမဟာပနိပခဖြစ်ပွားပြီးမြို့နယ်ဝေးလံတဲ့ရွာငယ်မှာထွက်ပြေးသိမ်းဆောင်လာခဲ့ရပေမဲ့လေကြာရောက်လာတဲ့ဘဝအခြေအနေပေါ်မှာမူတည်ပြီးစိတ်သက်ကြမ်းကြမ်းခိုင်ခိုင်ဖြင့်ဦးဆောင်လုပ်ကင်ခဲ့ပါတယ်။သူမကေရောထောင်ပေါင်းများစွာရောအလုပ်သမားတွေကလည်းရရနေရမှာအလုပ်လုပ်နေရပါတယ်။ဒါပေမဲ့တော့ဟုံးစေးနဲ့တော့ခွန်အောင်တို့စီမှာတော့အနည်းဆုံးအနာဂတ်အတွက်အိမ်မက်ကိုစီရှိနေပါပြီ။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့တိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်ကသတင်းတောက်အက်စတာအန်မြို့မြမြတ်ပန်ဇာနီနဲ့ဂျရက်တောင်နေတို့ဖြစ်ပါတယ်အပတ်စဉ်ကျန်တာရင်းနေတိုင်းတင်ဆက်ပေးနေတဲ့တိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ကျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီဇန်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီဇန်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒါကတော့မြန်မာနိုင်ငံအနှံ့တိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ရက်တွေကို Frontier မြန်မာကနေတင်ဆက်ပေးနေတဲ့ဒို့အတန်းဆိုတဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ဒီခဏတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့စနေနေ့တိုင်းလေလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။2019ခုနှစ်ဒီဇင်ဘာလ28ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 15953ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာတော့ဒီ2019ခုနှစ်ထဲမြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းစဉ်ဘလောက်တီခီးပေါက်ခဲ့တယ်လဲဆိုတာဆွေးနွေးမှာပါ။ဒီနေ့စမ်းပိုင်းမှာပဲရခိုင်လက်နက်ကင်ဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တက်ရတာနဲ့လက်နက်ကင်ပြပခတ်တွေကြီးထွားလာတာအခုချိန်ထိပါ။ဒီနေ့ထဲမှာပဲငင်းငယ်ဆွေးနွေးတာလေးမြန်မာစစ်တပ်ဘက်ကတစ်ပတ်သက်ပြစ်ခတ်ရစဲရေးကြီးညာခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းတိုင်းသားဒေသတွေမှာတော့စီးတင်းမှမှုတွေလည်းရှိနေတော့မှာဆိုတော့ဒီ2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းစဉ်မှာအောင်မြင်မှုတွေဆုံးရှုံးမှုတွေဘာတွေရှိခဲ့လဲရှိလာမယ့်နှစ်သစ်မှာဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုဆွေးနွေးကြပါတယ်။ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်။တူကတော့ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နိုင်ကလည်းဖြစ်ဒီငင်းငယ်လုပ်ငန်းစဉ်ဦးဆောင်ဖွဲ့PPSD ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခုံကပါနောက်တူကတော့တိုင်းသားရေးအကဲခတ်ပုဂ္ဂိုလ်တူဖြစ်တဲ့ဦးမောင်မောင်ဆိုလို့ဖြစ်ပါတယ်ဆိုတော့ဒီပုဂ္ဂိုလ်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လည်းဒီလိုင်းပေါ်မှာရှောက်ရောက်နေပြီဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီတစ်နှစ်လုံးစာအတွက်ကိုပေါ့လေရေဝီရပြန်ပြီးခြုံငုံသုံးသပ်စေချင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်သုံးသပ်ပေးပါလားခင်ဗျာကျွန်တော်တို့ဒီတစ်နှစ်လုံးအတွက်ကိုပေါ့လေ2019ခုနှစ်ထဲမှာပြန်ကြည့်မယ်ဆိုရင်ငင်းငယ်လုပ်ငန်းစဉ်ကရေဝီရအဖြစ်ရှေ့တိုးနေသလားနောက်ဆုတ်သွားသလားဘယ်လိုပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့2019ကိုခြုံငုံသုံးသပ်မယ်ဆိုတော့ငင်းငယ်လုပ်ငန်းစဉ်ကရပ်တန့်နေတာခင်ဗျာနောက်တော့မဆုတ်ဘူးသို့တော့ရပ်တန့်နေပြီးတော့ရှေ့တိုးဖို့အင်မတန်မှနှေးကွေးတဲ့အချိန်နဲ့ရှေ့တိုးဖို့ကြိုးစားနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့ဒီနေရာမှာလည်းဒီလိုငင်းငယ်လုပ်ငန်းစဉ်နှေးကွေးရတဲ့အကြောင်းကလည်းပဲပါဝင်ပတ်သက်တဲ့သူတွေအားလုံးကတော့စုပေါင်းတာဝန်ရှိကြပါတယ်။အဲဒီလိုစုပေါင်းတာဝန်ရှိတဲ့ပုံမှာလည်းကျွန်တော်တို့ NCS လက်မှတ်ရေးထိုးထားတဲ့ EO အဖွဲ့အခုလက်ရှိဆိုတော့ဆယ်ဖွဲ့ပေါ့ဗျာ။ဒီဆယ်ဖွဲ့ရဲ့ကောင်းဆောင်တွေမှာလည်းစံတုံးတရားစုပေါင်းတာဝန်ယူဖို့တာဝန်ခံဖို့လည်းရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။โอเคဆိုတော့ဟိုဆရာဦးခေါ်ကဒီနေရာမှာကျွန်တော်တို့ဒီလိုတက်နေရတဲ့ကိစ္စတွေမှာအဓိကအဟံအတားအနေနဲ့ပြောပါဆိုရင်တော့ဘာရှိမလဲခင်ဗျာ။
အဓိကအဟံတားကတော့2018နှစ်ကုန်ကအတွေ့အကြုံ2018ကျွန်တော်တို့စိတ်ပြီးစီဝေးပွဲ 10+10 ခေါ်ယူပြီးတော့ရလတ်တွေပေါ်မှာဒီအင်းပွားပွဲဟာဖြစ်တဲ့အဖွဲ့အချို့ပေါ်လာတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့အဓိကနေစပြီးတော့ကျွန်တော်တို့ဒေသကြီးလုပ်ငန်းစဉ်အပေါ်မှာအဓိကအခြေခံထားတယ်ကျွန်တော်တို့ SCE စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းတွေပါအဲ့ဒီဆက်ကောင်တဲ့ပေါ်တဲ့လုပ်ငန်းတွေမှာကောင်တဲ့ပေါ်တဲ့အတိတ်ပဲဖွင့်ဆိုတဲ့နီးနာတွေမတူတဲ့အပြင်ကိုကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုပါတော့ရိုက်ခတ်ပြီးတော့ဒီတစ်နှစ်ကျော်ပေါ့လေ2018အောက်တိုဘာ15ကနေစရင်တစ်နှစ်ကျော်2019အခုဆိုရင်နှစ်ကုန်ပါပြီတစ်နှစ်ကျော်ကျော်ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းစဉ်ရောနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်ရောအပြစ်ခရရစေရေသဘောတူစာချုပ်အကောင့်အထည်ပေါ်တဲ့လုပ်ငန်းစဉ်ပါတော်တော်လေးတောင်းနေသွားပါတယ်။အဲတောင်းနေသွားတာကိုကျွန်တော်တို့2019မှာစစ်စစ်နေချာချာတွေ့ရပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးမောင်ဆိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီ2019တနည်းလုံးကိုခြုံပြီးသုံးသပ်လိုက်မယ်ဆိုရင်ငင်းငယ်လုပ်ငန်းစဉ်ကရှေ့တိုးနေတာနောက်ဆုံးနေလားဆရာဦးခုံကတော့ရှေ့လည်းမတိုးနောက်လည်းမဆုတ်ပေါ်လေတန့်နေတယ်လို့ဆိုပါတယ်။ဦးမောင်ဆိုးမြင်ရောခင်ဗျာ
ကျွန်တော်အမြင်ကတော့2019ခုနှစ်တခုလုံးမှာညီငယ်လုပ်ငန်းစဉ်တရားဝင်ပေါ်တော့ NCA လက်မှတ်ထိုးထားတဲ့ NCA ညီငယ်လုပ်ငန်းစဉ်ကတော့ရပ်တန့်နေတယ်လို့ပြောရပါမယ်ခင်ဗျာ။ရပ်တန့်ရတဲ့အကြောင်းရင်းကတော့ကျွန်တော်2018ခုနှစ်အောက်တိုဘာ15ရက်နေ့မှာပြုလုပ်တဲ့ဒီ template stand ပေါ်တော့ဒီ NCA နှစ်ပတ်လည်းသုံးနှစ်မြောက်နှစ်ပတ်လည်းနေရာစပြီးတော့ဒီသဘောနိုင်ငံရေးရသဘောထားကိုယ်လှမ်းမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာညီငယ်လုပ်ငန်းစဉ်ဟာဒီ NCA ပြည်ရဲ့ institution တွေအတိုင်းဒီ DJ စီရဒီ GMC တို့ဒီစီရတွေကမကျင်းပါနိုင်မဲ့ရပ်တန့်သွားတာပါရပ်တန့်သွားတဲ့အကြောင်းရင်းကတော့အဓိကဒီနေ့အထိရပ်တန့်သွားတဲ့အကြောင်းရင်းကတော့အချက်၃ချက်လောက်ရှိပါတယ်ပထမအချက်ပြောမယ်ဆိုရင်မူဝါဒပိုင်းမှာမူဝါဒပိုင်းမှာဆိုလို့ရှိလို့ရှိရင်တော့ဒီစီနေများရဲ့အခြေခံဥပဒေရေးဆွဲရေးနဲ့ဒီခွဲမထွက်ရဘူးဆိုတဲ့ဂရီကွေပီကိုချိန်ဆထားတဲ့ကြေညာပါဒါနဲ့ပတ်သက်ပြီးတော့မူဝါဒကိုလည်းမှုရှိပါတယ်နောက်မူဝါဒကိုလည်းမှုတစ်ခုတည်းရောတတ်မလို့ဆိုတာနဲ့ပတ်သက်တဲ့အသေးပဲဖွင့်ပြချက်ပါဒါနဲ့ပတ်သက်လို့လည်းအစိုးရတတ်မလို့နဲ့ EU တွေကြားတော့မူဝါဒကိုလည်းမှုရှိပါတယ်ဒါမူဝါဒရေးကိုလည်းမှုပါဒုတိယအချက်အနေနဲ့ policy design ဆိုင်ရာပြည်ပြဿနာကတော့ဘာလို့ရှိလဲဆိုတော့တစ်ခုကတော့အမျိုးသားစစ်နိုင်ငံရေးစွန့်နှီးပွဲနဲ့ပတ်သက်ပြီးတော့အသေးပဲဖွင့်ပြချက်ပါဒီအသေးပဲဖွင့်ပြချက်နဲ့ပတ်သက်ပြီးတော့ကိုယ်ရမှုရှိနေတဲ့အတွက်ဒီနေ့ဒီချန်ပီယံနယ်မှာအမျိုးသားစစ်နိုင်ငံရေးစင်နိုဝဲဆိုတာမသိမနိုင်လေဘူးလေးနဲ့ကြော်သွားတဲ့အထိဒီလိုအခြေအနေမျိုးရှိပါတယ်။နောက်မူဝါဒပေါ်စွဲတဲ့ကိုယ်ရမှုတစ်ခုရပြောမယ်ဆိုလို့ရှိရင်တော့တက်နေရချာတာရင်းနဲ့ပတ်သက်ပြီးတော့ GNC မှာနှင်းနေတဲ့ကိစ္စတွေအဆင်မပြေတာပါပဲ။တတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အသေးဖွဲကိစ္စလို့ဆိုရပါမယ်ဒီခီစင်နိုဝဲရဲ့သတ်မှတ်တာစင်နိုဝဲကျင်းပမဲ့နေရာသတ်မှတ်တာအစပြီးတော့ဒီ EU ကောင်းဆောင်နေခီးသွားလိုက်ရစာဒီကိစ္စတွေမှာလည်းပဲအပြည့်ပဲမှုတွေမရှိခဲ့ပါဘူးဒီအချက်၃ချက်ကြောင့်ဒီငွေငယ်လုပ်ငန်းစဉ်ဟာနှေးကွေးရပ်တန့်နေတယ်လို့ဆိုရပါမယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်တော့လေဒီ NC လုပ်ငန်းစဉ်တည်ဝင်ရပ်တန့်နေတဲ့ဟာကိုပြည်ပဲဖို့အလို့သဘောဆွေးနွေးမှုတွေကို2019တည်းမှာတော်တော်များများလုပ်ခဲ့တာတွေ့ရပါတယ်ဒါကြောင့်မလို့လည်းပြန်လဲလက်ပတ်နိုင်မယ်လမ်းစတော့ရှာတွေ့တော့ပြီလို့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့ဟိုတခုရှိတာပေါ့လေတချို့ကဒီအေးငញ្ញိုင်းဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုထောက်ပြကြတာမျိုးတွေရှိပါတယ်ဒီအစိုးရဘက်ကပေါ့လေငញ្ញိုင်းမှာတောင်းဟိုယူထားတဲ့လူတွေဘက်ကတော်တော်လေးဟိုမလုံနိုင်တာမျိုးနောက်ပြီးတော့တက်ကပူပေါင်းဆောင်မှုအားနည်းတာမျိုးဆိုတော့တချို့ဝေဖန်ချက်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီဘိုင်းမှာဆော့ဆော့ဆရာဦးမောင်ဆိုတော့မူပိုင်းတွေကိုပြောရပေါ့လေလူပိုင်းတွေအနေနဲ့ရောကျွန်တော်တို့ငញ្ញိုင်းဖြစ်စင်မှာအားနည်းချက်တွေရှိခဲ့သလားဒီ2019ထဲမှာ
လူဝင်နေနေပြောမယ်ဆိုလည်းနှစ်ပတ်စလုံးမှာအားနည်းချက်ရှိပါတယ်ဒါပေမဲ့ကျွန်တော်မြင်တူးချင်းမြင်ပြောမယ်ဆိုရင်အခုငញ្ញိုင်းလုပ်ငန်းစဉ်အောင်မြင်မှုဆိုလို့ရှင်ဘသူဘဝကြောင့်ဆိုလို့ပြစ်တင်မယ်ပြစ်တင်နေမယ်ဆိုလို့ရှင်တော့ဒီငញ្ញိုင်းလုပ်ငန်းစဉ်အောင်မြင်မှုပိုခက်ခဲလိမ့်မယ်လို့ထင်ပါတယ်အဲကြောင့်လူပိုင်းဆိုင်ရာနဲ့ပတ်သက်ပြီးဘသူဘဝကြောင့်ဆိုတော့ပြစ်တင်တယ်လို့ကျွန်တော်မျိုးချင်ပါဘူးခင
်ဗျโอเคဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရီပြဖို့ထားတာရောတရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့လူတော်များရှိနေပါတယ်ဟိုနောက်တစ်ခုကခုစိတ်ဝင်စားဆက်သွယ်ပြီးတော့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဟိုဆက်သွယ်လာတဲ့ပုံစံတွေကိုလည်းအထူးပဲကျေးဇူးတင်ပါတယ်ဟိုဒါပေမဲ့ဆွေးနွေးမဲ့လူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပြဖို့လည်းကြိုပြီးတော့မြတ်တာရက်ခံပြရစေအရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေဒီလိုင်းပေါ်မှာရှိနေပါတယ်ဥဆိုးဝေသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနိုင်ငံရဲ့ဒီကိစ္စကအမှုကုံတွေပြပါလိမ့်။အဲဒါကျွန်တော်နိုင်ငံမှာပြဿနာနိုင်ငံရဲ့ပြဿနာတွေကိုရင်းနှီးချေရှင်းနေဆိုပြီးတော့ဒီနေ့တိုင်းပြီးတော့ပြဿနာတွေအမှုကုံတွေပြရမှာ။အဲအင်းကအမှုကုံကြီးတဲ့ဘာကပပြီးတော့ဒုတိယအင်းကအမှုကုံကြီးတဲ့ကိုယ်ဝန်ကြီးရှိကြပါလေ။ဒါရင်အဖြစ်ထွက်ခဲ့တယ်လို့ဆိုလို့ရှိရင်လူသားပြည်နယ်ချက်ခဲ့တဲ့စိတ်ကြီးနဲ့နားကြရတယ်ပေါ့နော်။ဒီကနေ့ပထမကျွန်တော်ဒီရကြတဲ့အဖွဲ့အစည်းကိုပြောရတယ်နော်ဒီကနေ့အဖွဲ့အစည်းကိုပြောရတယ်ဆိုတော့ကျွန်တော်ဒီကဒီမျိုးလေးကြည့်နေကြတယ်ဒီမှာနေတဲ့ပြဿနာတွေကိုနော်သဘောဝိုင်းမှာဘယ်လိုမျိုးအခြေခံနဲ့ဆက်ရတာပြောရတယ်ဒီအဖွဲ့အစည်းနော်အဲဒါကကျွန်တော်ကတော့ဒီမှာဒီအင်းကြီးတစ်ခွာရနေကြတယ်ပေါ့ဆိုတော့ကျွန်တော်မြင်တာကအခုဒီရေတိုင်းကရှိတဲ့ပုံစံတွေပေါ့နော်အဲကျွန်တော်ဖို့ရင်းရတဲ့အဖွဲ့အစည်းကတော့ဟုတ်အဲကောတလာတိုင်းမှာပြည်သူစီစဉ်ကြီးကနေပြီးတော့ငါတန်ကြီးလက်ဖြစ်ပြီးတက်ချက်ပြည့်ရအတွက်အပုတ်ကြည့်ခံပြီးတယ်လေဒီလိုလေးစီစီကြောင်းလေးကလာမှာပေါ်ရတဲ့စီစီဟာဒီလိုတွေစီစနစ်ကြီးကိုဖြစ်နေကြည့်ရုံးနဲ့အခွဲလားဆိုတာကိုသိကြပြီးဒီပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးတာကျေးဇူးပါဦးစိုးဝေဆိုလိုတာဒီနောက်ကဒီအေးတို့အခုနောက်ပိုင်းကျမှဒီအေးပေါ်လာပြီးရခိုင်မှာဟို တင်မြင့်အခြေအနေတွေဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးဟိုအဓိကကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့လူတွေကိုမေခွန်းထုတ်စေရင်လည်းဆိုတာကိုကျွန်တော်နားလဲပါတယ်ဆိုတော့ဒီနေရာမှာဥက္ကဥက္ကတို့ကိုလည်းဟိုသူ့မေခွန်းနဲ့ဆက်ဆက်ပြီးတော့ဟိုမေးချင်တာတစ်ခုကပေါ့လေအခုဒီမြောက်ပိုင်း၃ဘွဲ့နဲ့သူသဖြင့်ပေါ့လေဒီ AA နဲ့ရခိုင်မှာတိုက်ပွဲတွေ2019ထဲမှာဖြစ်လာခဲ့တဲ့ကိစ္စတွေရှိတယ်။ဒါတွေကကျွန်တော်ငင်းငယ်လုပ်ငန်းစဉ်မှာဘလောက်ထိအဟန့်တာဖြစ်ခဲ့တယ်လို့ပြောနိုင်မလဲ2019ထဲမှာ
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့2019မှာမူလဒီ SC လမ်းကြောင်းပေါ်ကသွားနေတဲ့ငင်းငယ်လုပ်ငန်းစဉ်ကရပ်တန့်နေတယ်။အဲဒါကိုရပ်တန့်နေတဲ့အတွက်တစ်ဖက်ကလည်း SC လမ်းကြောင်းပေါ်ရောက်လာမဲ့ဒီ SC လမ်းမထိုးဖို့အဖေမင်းမဖြစ်သေးတဲ့အဖွဲ့အစည်းတွေဆိုတော့ပို့ပြီးတော့အချိန်ရသွားပြီးတော့တို့တို့အတွက်เนาะတို့ဒီမှာချက်ကိုတို့ဒီပရဟံနဲ့လောက်ဆောင်ဖို့ပို့ပြီးတော့ခွင့်လန်းဖြစ်လာပါတယ်အဲ့ဒီဖြစ်လာတဲ့အပေါ်မှာ NC လုံလန်းတရားရှိမတူဘူးနိုင်ငံရေးဆွေးနွေးပွဲဆိုတာလည်းတရားဝင်ဆွေးနွေးပွဲတွေရပ်သွားတယ်အဲ့ဒီပေါ်မှာလက်နက်ကိုင်ထုတ်ရှားမှုတွေအားကောင်းလာပြီးတော့ဒီရခိုင်မှာဒီပုံမပြင်းထန်လာတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်အကျေ2008တဲကကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေခက်စိတ်စိတ်တရားဝင်ဆက်ရှိမယ်ဆိုရင်အားလုံးကဆွေးနွေးပွဲလမ်းကြောင်းပေါ်မှာတွေ့ဆုံဆွေးနွေးဒုတိုက်ပြနိုင်နေရတဲ့ခါကျတော့ဒီပိပခကြီးကြီးမားမားဟိုကျေပြန့်လာဖို့ကတော့နည်းနည်းခက်နိုင်တာပေါ့။နောက်အဲ့မတွေ့မထိပဲနဲ့မစကားမပြောမဆိုရတဲ့နည်းနည်းအမြင်အတွေ့အကြုံကျဲသွားတဲ့ပုံမှာဒီလမ်းမကန်တပ်ပွဲပုံများလာတာတော့ဒါပြင်းပြထုံးတာဖြစ်ပါလေခင်ဗျ။
โอเคเจซูบาสรุปเสี่ยอู้หมองซวยโหอู้หมองซวยอเมียวครับเนี่ยอูเจนเราดีเหมี่ยวป้าย3บ่วยอุทุทะเพิ่นบ่เลยดีแท้อ่ะมาเอเนี่ยยไข่มาไตป้วยเนี่ยด๊อกช่อซวยซุโลเปลี่ยนตันเนี่ยดาริยาก็เจน2019ญินญายลงแล้วซิมาบลาทีอันดาผิดแก่เลยโลต้องตัดหน่อยนะครับเนี่ยแล้วก็มีจ
ะกูญินญายลงแล้วซิมาแล้วไก่ไตป้วยนี่ขึ้นมาแล้วอหาตาที่จะมามาแล้วใช่มั้ยดังนั้นเจนเราอ่ะดีตัตนาโหปี้ในคามาပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီ AA PNL ကိုကန့်ဖွဲ့သွားနောက်ပိုင်းမှာပေါ်လာတယ်ဆိုပေမဲ့လည်းဖြစ်လာတဲ့ပြဿနာအနေနဲ့ဖြစ်လာပြီဆိုရင်တော့ဒီပြဿနာကိုဖြေရှင်းမှုစဉ်းစားဖို့လိုတယ်ပထမအချက်အနေနဲ့စဉ်းစားဖို့လိုတယ်လို့ခင်ပါတယ်ဒုတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ဒီတပ်ဖွဲ့အနေနဲ့ဒီသူတို့ရခိုင်မှာအခြေဆိုင်တဲ့ကိစ္စကိုအခြေဆိုင်မှုစဉ်းစားလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နားလည်သဘောပေါက်ဖို့လိုအပ်မယ်လို့ခင်ပါတယ်တတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ NC လုံငန်းစီရမအောင်မြင်တဲ့အချိန်မှာဒီ NC နဲ့ကြက်လက်မရှိဘူးငါတို့လက်နက်ကြိုင်တိုက်မှာဖြစ်မယ်ဆိုတော့ဒီတစ်ဖက်ကိုတုံ့ပို့တယ်လို့အချိန်နေမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့ဟောလို့ပါတယ်။နံပါတ်၄အချက်အနေနဲ့ကတော့ကျွန်တော်တို့ဒီပါဝင်ရပိုင်းဆွေးနွေးတဲ့ဆွေးနွေးတဲ့အချိန်မှာလက်တွေ့ကြကြတက်နာကိုဖြည့်ရှင်းဖို့ဆွေးနွေးသွားဖို့လိုအပ်မယ်လို့ထင်ပါတယ်
။ Okay ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုတရရဲ့ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှမှာရှိနေပါသေးတယ်။တူဦးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရတဲ့စစ်တပ်တွေလည်းလုပ်နေတာကတော့ကျွန်တော်တို့ပြည်သူလူအနေနဲ့ပြောရမယ်ဆိုရင်တော့ဒီဥဒါမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တို့တိုင်းလားဒီတာမှာပြစ်ကဆဲလုတ်တယ်နော် IT လက်မှတ်ထိုးတယ်ဆိုပြီးတော့ကျွန်တော်တိုင်းလားဒီမှာနေအောင်ယူနေတာများစွာရှိနေတဲ့အတွက်နော်ကျွန်တော်တို့တိုင်းလားပြည်သူတွေကတော့နော်ယုံကြည်မှုမရှိပါဘူးခင်ဗျာဘာဖြစ်လို့လဲဆိုရင်နော်အခုကျွန်တော်တို့ပြောရမယ်ဆိုရင်နော်အခုအစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကယူတာလုပ်မယ်ဆိုရင်နော်ဒီကျွန်တော်တို့ဒီမွန်ပြည်နယ်မှာနော်အခုစစ်တင်ပေါ်တွေထရတာကိုကျွန်တော်တွေ့ရတယ်ဆစ်တင်ပေါ်တွေထရတာကိုကျွန်တော်ကြားသိရပါတယ်ခင်ဗျအဲ့ဒါကြောင့်မို့တော့ယူသားစွာမလုပ်ပဲနဲ့တော့အဲ့ဒီလက်မှတ်ထိုးတာတို့ပြစ်ခတ်စေလက်မှတ်ထိုးတာတို့ပြောနေတာကျွန်တော်တို့တိုင်းသားခေါင်းဆောင်တွေကိုတော့တိုင်းသားပြည်သူတွေကိုတော့နှစ်တိတ်တူဖြစ်နေပြီးတော့ကျွန်တော်တို့တိုင်းသားပြည်သူတွေကိုဒီနေ့နေ့မှာအုတ်ထုတ်မဲ့တော့အုတ်ထုတ်မဲ့တော့တစ်ဖက်ကတော့ဖိနှိပ်မဲ့ဆိုတဲ့ပုံစံမျိုးနဲ့တို့လှုပ်ဆောင်အောင်ကျွန်တော်တွေ့ရတဲ့အတွက်တော့
ကျွန်
တော်တို့အနေနဲ့ကတော့ယူသားစွာလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလည်းမဆွေးနွေးရကျေးဇူးပါဟိုယုံကြည်မှုမရှိလို့လည်းကျွန်တော်တို့အခုလိုဟိုတစ်ဖက်နဲ့တစ်ဖက်ကလို့ပြဿနာတွေရှိနေဆုံးပဲလို့ပဲပြောရမှာပါနောက်တစ်ခုကဒီ NCA လေးနှစ်ပြည့်ခန်းနာမှာတော့လည်းဒီတက်ရောက်ကြတဲ့ခေါင်းဆောင်တွေကြားမှာဒီကိစ္စကိုအလေးထားပြောသွားတယ်ဆိုတော့လည်းကျွန်တော်တို့တွေ့ခဲ့ရတယ်လည်းရှိပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုကိုလည်းလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံရဲ့ပါပဲကိုဆိုင်းအောင်ကျော်ဆန်းဖြစ်ပါတယ်
ဟုတ်ကဲ့ဒါပါခင်ဗျ
ာဟုတ်ကဲ့ကိုဆိုင်းအောင်ကျော်ဆန်းဆွေးနွေးလို့ရပါတယ
်ဟုတ်လို့ဟုတ်ကဲ့ဟုတ်ကဲ့အဲတော့ပြောချင်တာတော့ဗျာစ က်တက်ကတော့ခဏတော့ပြောခဲ့တယ်လို့ပေါ့သူတို့ကတော့ငင်းငိုင်းရတော့လို့မမဟုတ်ပါဘူးသူတို့တက်ကတော့ငင်းငိုင်းဆိုတာမလိုတော့နေကြနော်စက်တိုင်းငါးတိုင်းရက်ပြည့်တော့ဖိုင်းမှာရခိုင်ပြည်နယ်ကိုတော့ပြီးတော့ဖိတိုက်တာပဲကြည့်ကြနော်ကျွန်တော်အနေနဲ့ကျွန်တော်များများကြည့်ပါလေအဲ့ဒါတော့ဒါနဲ့လက်နဲ့ကြိုင်နေခိုးကလည်းတိုက်လိုက်ဒီကနေ့တိုက်ကတံပရောကတော့အဲ့လိုလောက်ထုံးလုံးကြီးရဆိုတော့အဲ့လိုပဲကြာတံပရောအနေနဲ့2008ခြေကံဥပဒေမပြင်းစင်တည်းအဲ့ဒီရတော့ဘယ်တော့မှငိမ့်ငိမ့်ရမရတော့ဘူးလို့ကျွန်တော်ပြောပြပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကိုဆိုင်းအောင်ကျော်ဆန်းဆွေးနွေးတဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ဖင်လန်နိုင်ငံကကိုငင်းချင်းအောင်ဖြစ်ပါတယ်။ကိုငင်းချင်းအောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ဲကျွန်တော်အခုမေးချင်တာပေါ်အောဥက္ကဋ္ဌခေါဥက္ကဋ္ဌရှိတယ်ဆိုတော့သူ့ကိုပဲမေးချင်ပါတယ်။နောက်ဥမမောဆိုလဲရှိတဲ့ကတိုင်းရင်ပေါ်အိုတွေလိုချင်တာနဲ့တခြားတိုင်းရင်းသားတွေလိုချင်တာနဲ့ကတူရဲ့လား။နောက်တစ်ချက်ကဥခေါဥက္ကဋ္ဌကိုပြောထားတာရှိတယ်ကလေးလေးချမ်းနေမပါဘူးဆိုလဲငါတို့ဆက်လုပ်မယ်ဆိုတဲ့ကိစ္စမျိုးရှိတယ်။မတူညီတဲ့လူတွေကစုလာလုံအပ်ချက်မတူညီတဲ့လူတွေကဒီမှာဟိုအင်အားရဖို့အတွက်တပိုင်ကလုံးပြစ်ခတ်ရတဲ့နာမည်ခံပြီးတော့ကိုပြောချင်တာပြောဆိုချင်တာဆိုနေတာခစ်တက်ကိုပို့ပြီးတော့ထောက်ခံတယ်လို့ဖြစ်မနေဘူးလားခစ်တက်အင်အားကောင်းအောင်လုပ်တယ်လို့ဖြစ်မနေဘူးလားဆိုတာကျွန်တော်သိချင်ပါတယ်ကျေးဇူးရိုက်ချင်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီကိုငင်းရန်ဆိုလိုချင်တဲ့သဘောကဒီတန်းရင်းသားတွေကဟိုချင်းကပ်ပုံချင်းကပ်နီးရဟိုသူကတက်ပြီးဘဝင်ကြဖို့မရဘူးဆိုတော့တန်းရင်းသားတွေကမတူညီတဲ့ဟိုတောင်းဆိုချက်တွေနဲ့မတူညီတဲ့ပုံစံတွေနဲ့ချင်းကပ်တာဟာဟိုစစ်တပ်ကလူလာနေတဲ့လမ်းကြောင်းပေါ်ရောက်နေသလားဆိုတော့မိကုံးလို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာဦးခွန်ဦးကပဲဒါဟိုတုံ့ပြန်ပြီးဖြေပေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဒီဆရာကြီးကတော့ဒီကျွန်တော်ဤဟိုတွေပေါ့လေတိုင်းသားလက်ကအဖွဲ့အစည်းတွေရဲ့ဒီအချိန်ခံကြကြစိတ်သဘောပေါက်နေတာတွေ့ရပါတကယ်တော့ကျွန်တော်တို့ပြည်တော်စုအဆင့်ပြည်တော်စုတောင်ဝမ်းလုံးရဲ့အကျိုးစီးပွားကိုကြည့်ပြီးတော့တောင်းဆိုမယ်ဆွေးနွေးမယ်ဆိုရင်တော့အားလုံးအမြင်တူကြပါတယ်ဥပမာပြည်တော်စုကြီးတဲ့မှာဒီမိုကရေစီရေးအမျိုးသားတန်းသူရေးဘဝံကြထားငွေခွင့်ရေးဒီအရေးတွေပြည့်စုံတယ်အာဖက်ဒရယ်ပြည်တော်တို့တိဆောက်မယ်ဆိုတော့အားလုံးတူကြပါတယ်ဒါကနိုင်ငံလုံးတိုက်တာနဲ့အနာဂတ်နိုင်ငံရေးမှန်ချက်ဖြစ်ပါတယ်အဲ့ဒါလို့တူတဲ့အတွက်လည်းပဲ FCA စာချုပ်ရဲ့အခန်းတစ်ပုံမှန်တစ်မှာပါတဲ့ဟုတ်လားကျွန်တော်နိုင်ငံရေးမှန်ချက်တွေကိုကျွန်တော်လက်မှတ်ထိုးတာဖြစ်ပါတယ်အဲ့ဒါတူပါတယ်သို့တော့တစ်ဖွဲ့ချင်းလူမျိုးတစ်မျိုးချင်းတစ်မျိုးချင်းကအကောင့်တွေဖော်တဲ့နေရာမှာသူ့အဖွဲ့ကိုအဖွဲ့သူ့လူမျိုးကိုလူမျိုးစသည်ဖြင့်ဒီဟိုဘာပေါ့လေကိုဘက်ကကိုအကျိုးစီးပွားကိုရှင်ကြည့်လိုက်တဲ့အခါကျတော့တစ်ခါတလေချိတ်ထိုးတဲ့နေရာမှာဒီတော်သူတစ်ခုလုံးရဲ့အကျိုးလားအနာလားလူမျိုးတစ်မျိုးအဖွဲ့ကြီးတစ်ခုရဲ့အကျိုးလားဆိုတာချိတ်ထိုးတဲ့နေရာမှာတစ်ခါတလေချော်လာတွေ့ရပါတယ်အဲ့လိုချော်ခဲ့လို့ရှိရင်ဒီတော်သူအကျိုးကိုပဲရှေ့ရှုဖို့ဆိုပြီးတော့ကျွန်တော်တို့အတိုက်တွန်းကြိုးဆိုရတာဖြစ်ပါတယ်အယူဆ꽌ပြားတာမဟုတ်ပါဘူးပေါ်ဒီမှာကျဟလာကျွန်တော်တို့နိုင်ငံကြီးမှာကျမတူတာလည်းမဟုတ်ပါဘူးအကောင့်ထဲပေါ်တဲ့နေရာမှာချင်းကတ်တဲ့နေရာမှာဘယ်အထိုင်မှာလဲဘယ်အကျိုးစီးပွားနဲ့ချင်းကတ်တယ်လဲဆိုတာအဲ့ဒါကွာခြားတာလေးတွေရှိတတ်ပါတယ်ဒါကလည်းပဲရှိနိုင်လို့ရတဲ့ကိစ္စပါအဲ့ဒါလို့ကွာခြားတာကြောင့်ရှိနိုင်လို့မရဘဲနဲ့တော့ကျွန်တော်တို့ဒီပူပေါင်းဆောင်ရွက်လို့မရတဲ့အဖြစ်တော့မရောက်ပါဘူးအခုချိန်ထိကျွန်တော်တို့ပူပေါင်းဆောင်ရွက်နေကြပါ
โอเคခုခေါက်ကဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားသူနောက်တူလည်းရှိနေပါသေးတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောထားလဲလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကအခြေခံဥပဒေကိုပဲပြင်ဖို့အတွက်ပဲပြောနေကြပါခင်ဗျာတန်းမတော်ကဒါဟို NLD ကပြောနေတော့လည်းလည်းရေလေသူလိုက်ရောသင့်ပါလေသမလို့အကြောင်းကိုပဲဟလာဟိုကျွန်တော်တို့ ICG လို့ဆိုလို့ရောက်သွားတာပဲအတိုင်းအားဖြင့်လည်းလိုလားကျင်တာဟာဒီစစ်တပ်မှာဝန်ထမ်းတွေမှာအရာရှိတွေမှာတိုင်းရင်းသားပေါင်းစုံလူကျင်တယ်ဟလာဒီတိုင်းရင်းသားပေါင်းစုံလည်းသူတို့လည်းလူကျင်ကြတာပဲသူတို့တိုင်းရင်းသားအဲ့ဒါညှို့ချင်နေဆိုရင်တော့ဟလာဒီ2020ကိုဟိုကျိုးကျိုးနဲ့နေတဲ့အားလုံးကိုဟလာဟိုဘာသမလို့နေတယ်လေဟလာ2080ကျော်ပါပြီဟိုမျက်လုံးတွေလည်းပွင့်နေပါနားတွေလည်းဖင့်တင်ပါပြီအားလုံးကဟိုတန်းလူလက်တွဲဖို့အတွက်အားလုံးအဆင်ပြေဖြစ်ပါတယ်ဟုတ်ကဲ့ဒီလောက်ပါပဲကို
ဟုတ်ကဲ့ကိုသမောက်ဆွေးနွေးရခြေစုပါနောက်ထပ်ကျွန်တော်တို့ဟိုစာရီပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်အခုဒီ Facebook မှာကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာလည်းဟိုတရားမျက်ချက်ပေးနေတာတချို့ရှိပါတယ်တယောက်ကဆိုရင်တော့ဥတူဆိုတော့ဆက်စပ်ကိုသမ်းမောင်ပြောတဲ့သဘောထားမျိုးပါပဲမြန်မာနိုင်ငံမှာငင်းငယ်ရဖို့ဆိုရင်2008ခြေကံဥပဒေပြင်ရမယ်ဆေးရနာရှင်ချုပ်ငင်းရမယ်ဒီလိုမှမဟုတ်ရင်တော့ဘရော့မှာငင်းငယ်မြင်မဟုတ်ပါဆိုပြီးရေးပါတယ်နောက်ထပ် သူတော်တော်ရှင်သူမစင်ညာနေပြဖို့ထားတော့ခိုင်ယိုးမှဖြစ်ပါတယ်မာရီတန်နာကျော်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုအောင်လုံးကြီးခိုင်ယိုးမှဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမက်ဆေ့ချာမှာရေးထားတာပါသူကတုံးသက်ရရင်နဲ့တဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့နိုင်ငံရေးစနစ်ရုပ်လုံးအခုထိမရှိသေးပါဘူးစစ်တပ်ကနိုင်ငံရေးကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတော့အုပ်ချုပ်ခဲ့တာပဲရှိပါတယ်ပြည်အောင်စစ်နစ်မဖြစ်ခဲ့ပါဘူးနှစ်စစ်တပ်ဟာခေတ်ဆက်ဆက်နိုင်ငံရေးမှာအောင်ပွဲဘယ်တော့အခါမှမရှိခဲ့ပါဘူးစီးရေးမှာတော့အတိုင်းအတာတစ်ခုထိအာသာချက်ရှိခဲ့တဲ့တမိုင်းအနည်းငယ်ရှိခဲ့ပါတယ်ဒါကြောင့်နိုင်ငံရေးထက်စီးရေးကိုပို့ပြီးတော့အကဲဆက်အောင်လို့ဖန်တီးနိုင်မှ2008ဥပဒေနဲ့အပြန်အလှန်တွေ့ချိတ်ထားနိုင်တာကိုတွေ့ရပါတယ်၎င်း2008ဥပဒေဟာပြောင်စုကိုစစ်ရင်းနဲ့ဖြိုတက်ထားတဲ့အစိပ်ပိုင်းကပို့ခဲ့ပါတယ်ပြောင်စုစစ်စစ်ပေါ်ပေါက်ဖို့အစွမ်းစာအရေးရောင်လို့မပါတယ်လို့သူတို့ဟာပြောင်စုကိုတိုင်းသားပေါင်းစုံပါလာအောင်အေးတူပူမြနိုင်ငံတည်ဆောက်နိုင်အောင်ထိစွမ်းဆောင်ရင်းနဲ့ကျင့်ဝတ်မရှိတာလဲထင်ရှားပါတယ်စစ်မှန်တဲ့ပြောင်စုကိုတည်ဆောက်မယ်ဆိုရင်တော့ပြည်သူအာဏာတို့ကအခက်ရအကြဆုံးပါဒါကြောင့်မလို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲပြင်းထန်လာမှုရေပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေပေါ်ပြက်ပြက်ဖြစ်နေတယ်ဆိုတာအဓိကတရားခံကစစ်တပ်ရဲ့နိုင်ငံရေးသမိုင်းနောက်ခံအကြောက်တရားကြောင့်ပါပဲသူတို့စစ်တပ်အုပ်စုကအခုချိန်မှာမြန်တပန်းလောက်အောင်လို့နိုင်ငံရေးသမိုင်းတည်အောင်ပွဲဖြစ်နေအ short တင်းလို့ရင်တော့ဒီနေ့လို့ရင်ဒီနေ့ငြိမ်းချမ်းရေးနဲ့စီရင်တစ်ခုစလုံးချုံးဝေသွားနိုင်မှာသိကြပါရဲ့လို့ခိုင်ယုံမဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
2019ခုနှစ်အတွင်းမှာအဖြစ်ခတ်ရစေးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအပြည့်အစုံသဘောတူညီချက်မျိုးတွေတော့မရကြသေးပါဘူး။ဆက်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်မျိုးလောက်ကရပြီးတော့ရပ်ဆိုင်ခဲ့ရတာပါ။ဘလို့ပဲဖြစ်ဖြစ်တွေ့ဆုံညီနိုင်ဆွေးနွေးမှုတွေကဆက်လက်လှုပ်ဆောင်နိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်မျှော်လင့်ချက်ထားစရာအခြေအနေပါ။တွေ့ဆုံမှုအများလေးလေးရင်းနှီးလေးလေးတူးသဘောတူးသည့်လေးအတူအလျှော့လုပ်ပြီးတော့ရှေ့ဆက်ဆွေးနွေးနိုင်လေးလေးဖြစ်လာမှာပါ။ဒီလောက်ဆွေးနွေးပါလျက်နဲ့သဘောတူညီချက်မရနိုင်နေတာကတော့နှစ်ဖက်သဘောထားအမြင်ကွာဟချက်တွေရှိနေစေကြောင်းပဲလို့ဆိုချင်ပါတယ်။ကွာဟချက်ကိုယုံကြည်ချက်နဲ့ဖုံးလွှမ်းနိုင်အောင်လက်တွေ့လှုပ်ဆောင်မှုမှန်ကန်ခြင်းတို့နဲ့တည်ဆောက်ရွာမှာဖြစ်ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းကအဟံ့အတားမယုံကြည်နိုင်စရာတွေဖြစ်နေပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်ပိုင်အုပ်ချုပ်ရေးနဲ့တန်းတူညီတူအခွင့်အရေးရဖို့နယ်မြေတတ်မှတ်ရယူစီမံကုကွယ်နိုင်ဖို့ဆိုတဲ့တောင်းဆိုချက်တွေကိုလက်နက်ကင်ဆောင်အင်အားပြတောင်းဆိုနေတဲ့အတွက်ညနေရေခံနေတယ်လို့မြင်ပါတယ်မယုံသင်္ကစရာဖြစ်နေတယ်လို့ထင်ပါတယ်ပနာမသဘောတူထားတဲ့ bilateral ကိုလက်မှတ်ထိုးချုပ်ဆိုလိုက်မှတန်တရာရော့ကျသွားမယ်ထင်ပါတယ်တိုင်းရင်းသားအဖွဲ့အစည်းတွေရဲ့တင်ပြဆွေးနွေးတောင်းဆိုမှုတွေကိုအစိုးရအထူးသဖြင့်တော့စစ်ကောင်းဆောင်တွေကတန်တရာစိတ်နဲ့ကြည့်ပြီးတော့ခွဲမထွက်ရေးလက်နက်ကင်အဖွဲ့တီးခြားမထားဘဲနဲ့ပြည်တော်စုတပ်မတော်အဖြစ်ပေါင်းစည်းရက်တီလာရေးတွေကိုတောင်းဆိုညှိနှိုင်းနေပါတယ်အဖြစ်အခက်ရက်စဲရေးကိုလည်း bilateral စာချုပ်ချုပ်ဆိုလိုက်နာကျင့်သုံးပြီးမှNCA တဆင့်ကူဖို့တပ်မတော်ကသဘောထားနေပါတယ်တပ်မတော်က2008ဖွဲ့စည်းပုံကိုကင်ပြီးတော့ဒီသဘောထားတွေတင်ပြဆွေးနွေးနေတာကြောင့်ကြော်လွားရခက်ခဲနေတယ်ဆွေးနွေးပွဲတွေရက်ဆိုင်ကျဆင်းသွားတယ်လို့မြင်ပါတယ်2008ဖွဲ့စည်းပုံကိုပြင်သစ်တာပြင်နိုင်ပြင်တော့လွယ်ကူမှုပြေလည်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်2019ခုနှစ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ ULA AA တို့ကရခိုင်ပြည်နယ်အာဏာပိုင်အဖွဲ့ရခိုင်ပြည်နယ်အစိုးရကိုဖွဲ့မယ်လို့ပြောဆိုလာကြပြီးဆိုတော့ညီညာရေးအတွက်ရင်းလင်းစရာဖြစ်လာရပြန်ပြီလို့ဆိုရတော့မှာပါနှစ်ဖက်ညှိနှိုင်းပေးဖို့ဂျာခန်အဖွဲ့တို့လိုအပ်နေပြီလို့ထင်မြင်ပါကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့မေတ္တာမျိုးကဦးစိန်မောင်ရဲ့စာပါသူစာမောင်တခြားရှေ့ကစာဒီမှာလည်းအဓိကထောက်ပြသွားတာတော့ဒီညီညာရေးလုပ်ငန်းစဉ်မှာ2008ဖွဲ့စည်းပုံကအဟံတားဖြစ်နေတယ်ဆိုတာကိုထောက်ပြပါတယ်ဆိုတော့ဆရာဦးမောင်ဆိုရင်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းဒီညီညာရေးလုပ်ငန်းစဉ်ဟာဒီဖွဲ့စည်းပုံချက်တဲ့ကြားမှာ80နံပါတ်နီလန်းအနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိမလဲဆရာဦးမောင်ဆို
ဒီတော့ဗျာဒီကနဝင်အောင်ဆင်းနေတဲ့ဒီပြောတဲ့ချက်ကတော့အမှန်ပဲဗျာအခြေခံဥပဒေကိုပြင်ဆင်ဖို့ပဲဘာလဲဆိုတော့ဖေဗရယ်နဲ့ပတ်သက်တာကိုယ်ဝန်ပြဋ္ဌာန်းခွင့်နဲ့ပတ်သက်တာကိုယ်ဝန်ရုပ်ချုပ်ရေးနဲ့ပတ်သက်တာဒီချက်တွေဖြည့်ဆည်းပေးဖို့ပဲပြီးခဲ့တဲ့ဒီနှစ်သက်ကူမှာလည်းကျန်ယူကဒီဘယ်လိုဆုံးမှုသူစေဖို့ပြီးတဲ့တဝန်လာမှာလည်းကာပါပဲဒီလိုကိုယ်ဝန်ပြဋ္ဌာန်းခွင့်ကိုယ်ဝန်ရုပ်ချုပ်ခွင့်ဖေဗရယ်ခွင့်နဲ့ပတ်သက်ပြီးတော့အခြေခံဥပဒေပြင်ဆင်နိုင်မှာညီငယ်ရမှာပဲအဲ့လိုနိုင်ငံရေးပေါ်ကိုကျွန်တော်တို့ကမချစ်ထွက်နိုင်ဘူးကြီးကတော့ကျွန်တော်တို့တိုက်ပြီးမှာစစ်ပွဲနဲ့စစ်ပွဲလုံးနဲ့ချောင်းလဲနိုင်မှာမဟုတ်တလို့ကျွန်တော်တို့ဒီညီငယ်လုပ်ငန်းစီရင်လဲနှောင့်နှေးနေမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးခွန်ဦးကောင်ကိုလည်းကျွန်တော်ဒီဟိုစီစဉ်ငါမချားရင်ကျွန်တော်တို့အဆုံးသတ်ဖို့2မိနစ်လောက်ပဲလိုပါတော့ဆိုတော့ကျွန်တော်အချက်အနေနဲ့ပြန်မေးချင်တာကတော့ဒီညီငယ်လုပ်ငန်းစီနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဒီနေ့ထဲမှာကြုံခဲ့ရတာတွေ့ခဲ့ရတာတွေကိုသင်ခန်းစာယူပြီးရှေ့လာမယ့်နေ့အတွက်ကျွန်တော်တို့ဟိုပြင်ဆင်ထားတင်တာတွေ 上元小安的八年西面路小空个都在路亚门。
啊，就那的人家一龙安镇，刘大平的人家一龙安镇吧。就那都家里阿龙啊，就在那多安的了。你那高速嘛，到你多安的不得比了。的波拉的那个那个皮啊，啊的。那个那个也，你口用的啊，最多的还是波拉的看见了。把别这些，你那个那个把口袋里工资卡洗不，再拿钱不不对，工业股票跌不啊，阿龙啊，你就买亚美，不光草原买亚美，都在变波拉的。大家去看，大家都觉得，比如的阿龙路啊，你来天天去看看，看看嘛，买家信心，或者比老都比少买么对，啊那去看后面。โอ้ดิลันลันจาโอ้ว่าบ่เลยดิบัวดาดิชะมาไหนเยอะกว่าจังว่าสอดเลยลงบ่โดนแต่ว่าปีด้วยจริงๆพูดเนี่ยจังว่าโดดิอาชีพบ่บ่ดีบ่ทางการกาอยู่ไซน์นั้นยาเลยแม่สุดาเลยอารมณ์เสียละได้ขนาดว่าจริงๆลงงานเด็ดๆอ่ะผู้บ่จริงๆตัวเนี่ยชื่อตัวไหนแม่รู้จังว่าเปลี่ยนเลยนะครับอ่ะท้องได้ใส่ได้มาโอเคครูกอกก็เจซุบาสรุปเสี่ยวหม่องซอกระเหมจังเราเฉยตะมินิแล้วดอ
ยาวาดีเลยเช่นนี้ลำเป็นนักท่องนักเสด็จด้วยบริเนี่ยยังลงมาเสียมาที่กับพิเศษท่าเต้นอะไรบางทีมีอาชีพอะไรเนี่ยมีไหมเลยเขาบอกว่าดีนักท่องนักเสด็จในเช่นนี้มาจำนวนเดือนเซียนเขาวิ่งดูสิ่งนี้เนาะจำนวนเอ็นซีจูเช่นนี้เพื่อจะยูมีดีเจซีดูเดือนซีดูตัดตัดเล่ๆที่จะเลี้ยวไปมันเล็กกว่าหัว ลวดทำเลยลวดเสร็จมาเลยมีไตมุนเนี่ยทำมาหมูเส้นเส้นเวียดอยู่เปลี่ยนยังมาลูกนี่ละเอาเงินเลือดสูบอะไรมีที่นี่อันนี้ตัวฉันเอาอยู่ที่ดีที่มาฉันเอากูเห็นจะทำเงินเนี่ยปัจจัยดาวกูว่ามันช่วยเนี่ยปัจจัยดาวกูใช้ดีใช้เรื่องเงินเนี่ยปัจจัยดาวพี่เนี่ยชิการผู้อื่นใช้เนี่ยปัจจัยดาวกูเสียงอยู่ที่ที่จะใช้เงินเนี่ยเพราะดูเงียบอยู่ดูว่าอะไรแต่ลูกเพราะดูเงียบอยู่ในเนี่ยตุลุชินไอ้เพราะดูเงียบอยู่ในชิการผู้ว่ามีดี
ွနေပြတဲ့ဥမမောင်စုဥခုံကကိုရင်ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူဦးနဲ့သူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစနေညဒရိုက်လီလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အစီအစဉ်ရဲ့အဆုံးသတ်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါရှင်
ဆိုမာလီယာနိုင်ငံမှာကတီရှူမျိုးကလမ်းကြီးကောက်တဲ့လုံခြုံရေးဂိတ်တစ်ခုမှာအသေးခံကာဗွန်ခွဲတက်ခိုက်မှုကြောင့်သေဆုံးသူ80အထိရှိသွားပြီ။ထ ਾਇ ယာရသူကတော့90ကျော်ပါတယ်။ဒီဖြစ်ဟာခုလပိုင်းအတွင်းလူသေဆုံးမှုအများဆုံးတက်ခိုက်မှုဖြစ်တယ်လို့မော်ဂါဒီရှူမျိုးတော်ဝန်အိုမာဖီနစ်ရဲတပ်ဖွဲ့နဲ့စေဝန်နှံတွေကပြောပါတယ်။ X control checkpoint လို့လူသိကြတဲ့အဲ့ဒီဂိတ်မှာလမ်းခွန်ဆောင်ရတဲ့နေရာအထူးဂိတ်ကြီးတစ်ခုလည်းဖြစ်ပါတယ်။ကာဗွန်ကွဲတဲ့အချိန်မှာဘိန်းခွန်ဆောင်ဖို့နဲ့ပုံမှန်လုံခြုံရေးစစ်ဆေးခံမှုအတွက်တန်းစီပြီးတော့စောင့်နေတဲ့ကားပေါင်း100ကျော်ရှိပြီးတော့ခီးတဲ့တင်3မီကားတွေလည်းအိမ်မှာရှိနေတာဖြစ်ပါတယ်။ယူကရိန်းတာဝန်ရှိသူတွေနဲ့ရုရှားလိုလာတဲ့ခွဲရီသမားတွေထိန်းသိမ်းထားတဲ့အကျဉ်းသားတွေကိုနိုင်ငံအရှေ့ပိုင်းမှာမနှက်ပြလဲလဲဖို့သဘောတူခဲ့တယ်လို့တဖက်သက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအကျဉ်းသားထားတဲ့ Donetsk ဒေသကသဘုံတွေကပြောပါတယ်။ဒီနှစ်ကုန်ပိုင်းမှာအကျဉ်းသားလဲလဲမယ်လို့နှစ်ဖက်စလုံးကဒီလအစောပိုင်းမှာပြောဆိုထားတာပါ။ဥရောပတဝမ်းမှာစစ်ပွဲဖြစ်နေတဲ့တခုတည်းတော့ယူကရိန်းအရှေ့ပိုင်းမှာအခြေအနေတည်ငြိမ်ရေးအတွက်ပြည်ထောင်နိုင်ငံ Paris မှာငြိမ်းချမ်းရေးအဆင့်မြင့်ဆွေးနွေးပွဲတွေကျင်းပပြီးနောက်အဲ့ဒီလိုကြေညာခဲ့ကြတာလည်းဖြစ်ပါတယ်။ကုလသသမဂ္ဂလုပ်ငန်းတွေလက်ပတ်ဖို့တောက်ကြနေကအတည်ပြုလိုက်တဲ့ဒေါ်လာ3ဘီလီယံကျော်တဲ့မှာမြန်မာနဲ့ဆီးရီးယားနိုင်ငံတွေကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေကိုစုံစမ်းဖို့အသုံးစိတ်တွေလည်းပထမဆုံးအကြိမ်ဖြစ်နေပေါဝင်လာပါတယ်။2019ခုနှစ်မှာတော့အမေရိကန်ဒေါ်လာ 1.9 ဘီလီယံသုံးစွဲခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကိုလုပ်ငန်းတာဝန်နဲ့ပို့ပြီးတော့ပေးအပ်ထားတာကြောင့်ရောငွေကြေးဖောင်းပေါက်မှုနဲ့ငွေလဲနှုန်းအပြောင်းလဲတွေရှိခဲ့တဲ့အတွက်ကြောင့်မှလာမယ့်နှစ်အတွက်ဘဏ္ဍာငွေကိုအခုလိုအနည်းငယ်တိုးပစ်လိုက်တာဖြစ်တယ်လို့တန်တမန်တွေကပြောပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Voidex Zonyak ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6:00ကနေ9:00အထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.